Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာမြန်မာနိုင်ငံသူပြည်သားအားလုံးဘေးရန်နဲ့ခသိမ်းကြွေးနိုင်ကြပါစေ VOA American တန်ရဲ့2023ခုနှစ်ဖေဖော်ဝါရီလ1ရက်ဗိုလ်ဓူညဒီဆရာနာသိန်းနှစ်နှစ်ပြည့်ညမြောက်လည်းဖြစ်တဲ့အနေထားမှာရေဒီယိုရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့ကနေထက်ရိုက်စလွှင့်နေပါပြီလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းနာဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာဒီညစီတင်မှုကတော့ကျွန်တော်ဝင်းမင်းပ
ါကျွန်တော်တမောင်သားမှာအနည်းခတ်သိမ်းကြီးငင်းကြပါစေခင်ဗျာဒီကလေးထိတ်ကိုတက်လာတဲ့သတင်းတွေကတော့အာဏာသိမ်းတနည်းပြည့်ဒီနေ့မြန်မာနိုင်ငံတလွားမှာလမ်းတွေရှင်းဆိုင်တွေပိတ်ပြီးအသက်တိတ်တပိတ်ကိုဒီမိုကရေစီလှုပ်ရှားမှုထောက်ခံကြတဲ့ပြည်သူတွေကဆင်နွှဲလိုက်ကြပါတယ်မြန်မာပြည်သူတွေနိုင်ငံရေးစီးပွားရေးနဲ့လူမှုရေးစတဲ့ကာဏ္ဍဆောင်မှာဗိတ်ဒုက္ခပေါင်းစုံနဲ့ကြုံတွေ့ရစေတဲ့စစ်အာဏာသိမ်းမှုနှစ်နှစ်အဖြစ်နဲ့ဥရောပသမဂ္ဂနဲ့တခြားနိုင်ငံပေါင်း12နိုင်ငံတို့ကနိုင်ငံရေးဝန်ကြီးတွေကပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။အာဆီယံရဲ့ဘုံဘောတူညီချက်900ပေါ်အင်ဒိုနီးရှားကဂတိကဝတ်ထားရှိလှုပ်ဆောင်မှာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ပဋိပက္ခမှာတစားကံအဖြစ်အာဆီယံကိုမြန်မာနိုင်ငံကအသုံးချမှာကိုတော့အဖြစ်မခံမှာမဟုတ်ပဲတိုးတက်မှုမရှိဘူးဆိုရင်ပြက်ပြက်သားသားလှုပ်ဆောင်မယ်လို့အင်ဒိုနီးရှားသမ္မတကပြောလိုက်တဲ့သတင်းတွေနဲ့တခြားသတင်းတွေကိုကိုဝင်းမင်းနဲ့ပဲကျွန်တော်တို့တင်ပြပေးကြပါပ
ါဟုတ်ကဲ့ပါဆရာတမန်သားရေအဲ့တော့အခုလိုသတင်းလွှာတွေသတင်းတွေပြီးမှတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချင်တဲ့အာနာသိနှစ်နှစ်ပြည့်အထူးအစီအစဉ်တစ်ခုမှဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ဆရာနာသိနှစ်နှစ်ပြည့်မြန်မာနိုင်ငံတော်ဝန်တင်ကြီးတညွတ်သေးအတန်တိတ်ဆန္ဒပြတာမှာရန်ကုန်လှည့်တဲ့အချိန်တွေကိုစားတော့ဆိုင်ရှင်တူက
အေးမအောင်လူကတော့တော်တော်ကျဲတယ်ကားရီပါဆိုတော့စိတ်တော့မရှိဘူးဆားလောက်ဆိုင်ပြီးပါရင်ကိုလည်းလူလူမရှိဘူး
နောက်ဘန်ကောက်မြို့မှာလည်းဒီယာနာသိနှစ်နှစ်ပြည့်ထောင်နဲ့ချီတဲ့မြန်မာတွေဆန္ဒဖော်ထုတ်ခဲ့ကြပါတယ်နောက်ဒီမိုကရေစီပြန်ရဖို့ဆွေးနွေးနေမှဖြစ်နိုင်လို့စီးရဲကူညီပေးဖို့ NGO ကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်အခုလိုသတင်းလွှာတွေနဲ့အထူးစီစဉ်ပြီးမှတော့နောက်အထူးစီစဉ်တစ်ခုနဲ့ဗိုလ်ဓူညပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ဥကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်ကိုဆက်နားဆင်ကြည့်ရှုရမှာပါအခုတော့ထိတ်တဲရောက်သတင်းတွေကိုဥတ္တမအောင်တန်းနဲ့တူကျွန်တော်ပြပြပေးပါမယ်ခင်ဗျာ
အနာသိနှစ်နှစ်ပြည့်ဒီနေ့မြန်မာနိုင်ငံတလွားမှာလမ်းတွေရှင်းဆိုင်တွေပိတ်ပြီးအတန်တိတ်တပိတ်ကိုဒီမိုကရေစီလှုပ်ရှားမှုထောက်ခံကြတဲ့ပြည်သူတွေကဆင်နွှဲလိုက်ကြပါတယ်ဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်တွေရဲ့ခေါ်ဆောင်အတိုင်းပြည်သူတွေကသူတို့ရဲ့ဆန္ဒကိုထုတ်ဖော်လိုက်ကြတာပါလူမှုစာမျက်နှာပေါ်ကဓာတ်ပုံတွေမှာလမ်းတွေရှင်းနေကြပြီးမနေ့ကနောက်ပိုင်းအထိရန်ကုန်မန္တလေးနဲ့မော်လမြိုင်တို့မှာအသွာအလာမရှိသလောက်ပဲလို့ AFP သတင်းကဆိုပါတယ်ဖျားဘူးတွေနဲ့စီကားလေးရှိတဲ့ရွှေကုန်းစေဒီမာတောင်ဖျားဘူးသူတွေမရှိသလောက်ဖြစ်နေတယ်လို့လည်းပြောပါတယ်ရန်ကုန်မှာတော့လုံခြုံရေးထူထပ်စွာချထားတာကိုတွေ့ရပါတယ်ဒီနေ့ February 1ရက်နေ့ကစပြီးနိုင်ငံတဝင်းလုံးအရေးပေါ်အခြေအနေကြေညာထားသည့်ကာလကိုနောက်ထပ်6လတိုးမြင့်လိုက်တဲ့ကြောင်းနိုင်ငံတော်၏တာဝန်အရကိုနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌတပ်မတော်ကာကွယ်ရေးဦးစီးချုပ်ထံသို့ထပ်မံအံ့နှံကြောင်းမနေ့ကကျင်းပခဲ့တဲ့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးနဲ့ပတ်သက်ပြီးစစ်ကောင်စီကထုတ်ပြန်လိုက်ပါတယ်။2021ခုနှစ် February 1ရက်ကလေးကအာဏာသိမ်းထားခဲ့တဲ့စစ်ကောင်စီကိုနိုင်ငံတကာကပိတ်ဆို့အရေးယူနိုင်ငံအများစုကကျင်ထားခဲ့ကြပြီးအာဆီယံကတောင်စစ်ကောင်စီရဲ့နိုင်ငံရေးကိုယ်စားလှယ်ကိုအစည်းအဝေးတက်ခွင့်ပိတ်ခဲ့တာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကအကြမ်းဖက်နေတာတွေကိုကြားဆိုင်ပြီးဒေါအောင်ဆန်းစုကြည်နဲ့ဖမ်းဆီးထားတဲ့သူတွေကိုလွတ်ပေးဖို့ဆုံးဖြတ်ချက်အမှတ် 2669ကို2022ခုနှစ်ဒီဇင်ဘာမှာချမှတ်ခဲ့ပါတယ်ဂူလာသမဂ္ဂနဲ့အာဆီယံတို့ကဒေါအောင်ဆန်းစုကြည်ပါဝင်ပတ်သက်သူတွေအားလုံးတွေ့ဆုံညီနိုင်အဖြေရှာဖို့တိုက်တွန်းနေပေမဲ့ဂူလာသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံလောက်ဝင်မပေးခဲ့သလိုအာဆီယံအထူးကိုယ်စားလှယ်ကိုလည်းစစ်ကောင်စီကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မပေးခဲ့ပါဘူ
းမြန်မာနိုင်ငံမှာဆက်ရနာတိန်နှစ်နှစ်ပြည့်ဒီနေ့ကြာရောက်တဲ့အချိန်မြန်မာနိုင်ငံတဝန်းဆန္ဒပြခဲ့ကြတာအပြင်နိုင်ငံတကာမှာလည်းနိုင်ငံပေါင်း10ကျော်ကလည်းပူးတွဲကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်။မြန်မာပြည်သူတွေနိုင်ငံရေးစီးပွားရေးနဲ့လူမှုရေးစတဲ့ကဏ္ဍဆောင်မှာဘေးဒုက္ခပေါင်းစုံနဲ့ကြုံတွေ့စေရတဲ့ဒီအာဏာသိမ်းမှုနှစ်နှစ်ပြည့်ဖြစ်တဲ့ဥရောပသမဂ္ဂဖြစ်တဲ့ American, Canada, New Zealand, Norway, South Korea, Switzerland, Australia, Ukraine, Serbia စတဲ့နိုင်ငံတွေနဲ့တခြားနိုင်ငံပေါင်း12နိုင်ငံတို့ကနိုင်ငံခြားရေးဝန်ကြီးတွေကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။မြန်မာစစ်တပ်ရဲ့ကြမ်းဖက်မှုတွေကိုချက်ချင်းရပ်ပစ်ဖို့တရားမဲ့ဖန်တာသူတွေကိုချက်ချင်းလွှတ်ပေးဖို့ လူသားချင်းစာနာမှုထောက်ကူတွေပေးခွင့်ပြုဖို့လူနည်းစုအဖွဲ့တွေကိုအကာအကွယ်ပေးဖို့နဲ့မြန်မာလူထုရဲ့လူခွင့်ကိုလေးစားဖို့တို့အတွက်လှုပ်ဆောင်ခွင့်ရစေမယ့်ကုလသမဂ္ဂလူချင်းကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်အမှတ် 2669 ကို2022ခုနှစ်တုန်းကချမှတ်ခဲ့တဲ့အပေါ်မှာကြိုဆိုကြောင်းလည်းဒီပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်မြန်မာပြည်သူ့ရဲ့ဒီမိုကရေစီအနာဂတ်ကိုငြိမ်းချစွာရှောင်လန်းနိုင်ဖို့ထောက်ခံအားပေးကြောင်းလည်းဒီပူးတွဲကြေညာချက်မှာဆက်ပြီးတော့ဖော်ပြထားပါတယ်လွန်ခဲ့တဲ့နှစ်2022ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာမြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးပိုင်းမှာချွတ်ချုံကျမှုတွေတိုးတက်လာခဲ့ကြောင်းလည်းဖော်ပြထားပါတယ်ဒါအပြင်ဒီမိုကရေစီပြန်ရရေးပြည်သူတွေရဲ့အခြေခံလူခွင့်ရေးတွေကိုလေးစားလိုက်နာဖို့နဲ့စစ်တပ်ရဲ့ကြမ်းဖက်မှုတွေကိုလွန်ခဲ့တဲ့နှစ်နှစ်တာကာလတစ်လျှောက်လုံးပြည်သူတွေကဆန့်ကျင်တော်လှန်တောင်းဆိုနေကြကြောင်းကိုလည်းဆက်ဖော်ပြခဲ့ပါတယ်။တချိန်ထဲမှာအာဏာသိမ်းမှုနောက်ပိုင်းငြိမ်းချမ်းစွာဆန္ဒပြသူတွေကိုစစ်တပ်ကအင်အားအဆမတန်သုံးနှိမ်နှင်းခဲ့ပြီးစစ်တပ်လက်ထက်နဲ့ဖမ်းဆီးထောင်ချညှဉ်းပန်းနှိပ်စက်ခံပြီးတည်ဆောက်ရတဲ့အရသာပြည်သူထောင်ထဲရှိပြီးဒီထဲမှာကလေးငယ်တွေလည်းပါဝင်ခဲ့တယ်လို့ကြေညာချက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ
။အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်အပေါ်မှာအင်ဒိုနီးရှားကဂတိကဝတ်ထားရှိလှုပ်ဆောင်မှာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ပဋိပက္ခမှာတရားခံအဖြစ်အာဆီယံကိုမြန်မာနိုင်ငံကအသုံးချမှာကိုတော့အဖြစ်ခံမှာမဟုတ်ဘဲတိုးတက်မှုမရှိဘူးဆိုရင်ပြတ်ပြတ်သားသားလှုပ်ဆောင်မယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအာဏာသိမ်းနှစ်နှစ်ပြည့်မှာပြောကြားလိုက်ပါတယ်။ဒါပေမဲ့ဘာကိုလှုပ်ဆောင်မယ်ဆိုတာကိုတော့ writer သတင်းဌာနနဲ့အင်တာဗျူးမှာသူကမပြောပါဘူး။မြန်မာနိုင်ငံကိုဗိုလ်ချုပ်ကြီးတယောက်ဆယ်လုပ်ဖို့လည်းရှိတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီနေ့ဗုဒ္ဓဟူးနေ့မှာပြောကြားပါတယ်။ဘသူကိုဆေးလို့မယ်ဆိုတာကိုသမ္မတကမပြောပေမဲ့မြန်နိုင်စမြအမြန်ဆုံးဆေးလွတ်ဖို့မျှော်လင့်ထားတယ်လို့လည်းပြောပါတယ်။သူဆေးလို့မှဗိုလ်ချုပ်ကြီးဟာအင်ဒိုနီးရှားနိုင်ငံရဲ့ပြည်ရင်ပြောင်းလဲမှာပါဝင်ခဲ့တဲ့သူဖြစ်တယ်လို့တော့ဆိုပါတယ်။အင်ဒိုနီးရှားကအောင်မြင်တဲ့ဒီမိုကရေစီနိုင်ငံအဖြစ်ကိုဘလို့ပြောင်းလဲခဲ့တယ်လဲဆိုတာကိုပြောဖို့သမ္မတဂျိုကိုဝီဒိုဒိုကမျှော်လင့်ထားတာပါ။ဒါကချစ်ကပ်ပုံဆိုင်ရာကိစ္စဖြစ်ပါတယ်။အင်ဒိုနီးရှားမှာဒီအတွေ့အကြုံကျွန်တော်တို့ရှိပါတယ်။အခြေအနေကအတူတူပါပဲလို့writer သတင်းဌာနနဲ့အင်တာဗျူးမှာဂျိုကိုဝီဒိုဒိုကပြောပါတယ်။အင်ဒိုနီးရှားဟာဒီမိုကရေစီကိုဘယ်လိုစခဲ့တယ်လဲဆိုတဲ့အတွေ့အကြုံကိုပြောနိုင်ပါတယ်လို့သူကဆိုပါတယ်။မြန်မာနိုင်ငံကိုသူကိုယ်တိုင်မတော်ဘူးလို့တော့သူကမပြောသေးပါဘူး။ဒါပေမဲ့ဖြတ်သန်းမှုနောက်ခံတူတဲ့သူတွေကြဆွေးနွေးတာကပိုပြီးလွယ်ကူတာကိုတော့သူကအတိမတ်ပြုပြောသွားပါတယ်
။ American နိုင်ငံသားရဲ့ဝန်ကြီးဌာနအရှေ့အာရှနဲ့ Pacific ဒေသဆိုင်ရာဒူးလက်ထောက်နိုင်ငံသားရဲ့ဝန်ကြီး Melissa Brown ဟာဝါရှင်တန်ဒီစီမြို့တော်မှာရှိနေတဲ့ NUG ဝန်ကြီးတချို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီ NUG ဂျာကာလာမြို့သားညီညီဆိုရဆက်သွယ်ရေးသတင်းချက်လက်နဲ့နည်းပညာဝန်ကြီးဦးထင်လျောင်၊ဒုနိုင်ငံရေးဝန်ကြီးဦးမိုးစောဦးတို့ပါဝင်တိုင်းနာကိုယ်စားလှယ်တချို့နဲ့မနေ့ဇန်နဝါရီ31ရက်နေ့ကတွေ့ဆုံခဲ့တာပါ။စစ်ကောင်စီကျူးလွန်နေတဲ့လူခွင့်ချုပ်ဖောက်မှုတွေ၊စစ်ရာဇဝဲမှုတွေ၊အပြစ်မဲ့ပြည်သူတွေနဲ့ကလင်းငယ်တွေကိုတတ်ဖြတ်နေမှု၊နောက်ရွာတွေကိုမိရှို့ဖျက်ဆီးနေမှုစတဲ့အချက်တွေပါဝင်နည်းပညာပိုင်းဆိုင်ရာကိစ္စရပ်တွေမှာအမေရိကန်ပြည်ထောင်စုက NUG ကိုကူညီပေးရတော့ကိုတွစ်ဆုံမှုတွင်တင်ပြဆွေးနွေးခဲ့တယ်လို့ဝန်ကြီးဦးထင်လျောင်ကသူ့ရဲ့ Facebook လူမှုကွန်ရက်မှာရေးသားထားခဲ့ပါတယ်။ဒီဆွေးနွေးပွဲကိုကချင်မာမိတ်ဖွဲ့ဥက္ကဋ္ဌဂမ်ဆန် and ဆန်နောက်မေရီလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ကတာဝန်ရှိသူဇိုထူးမှုံနဲ့တခြားမြမရေးတက်ကြွလှရှားသူတွေလည်းတက်ရောက်ခဲ့ကြပါတယ်။ဒီတွစ်ဆုံမှုတွင်မှာစေုပ်ချုပ်မှုရောက်နေတဲ့မြန်မာနိုင်ငံမှာခရစ်ယာန်ဖျားကြောင့်တွေမိရှုဖြစ်စီခံနေရတာခရစ်ယာန်တရားဆရာတွေတပ်ဖြတ်ခံနေရတာတို့အပြင်ကချင်နှချင်းအသင်းတော်ကထဟောင်းဒေါက်တာကလမ်ဆမ်ဆန်ပါဝင်တခြားဖက်စီခံထားရတဲ့တရားဆရာတွေပြန်လှုပ်ပေးရေးကိစ္စအမေရိကန်ဘက်ကကူညီဆောင်ရွက်ပေးဖို့ကိုတင်ပြဆွေးနွေးခဲ့တယ်လို့မေရီလန်းပြည်နယ်ချင်းတိုင်းရမအဖွဲ့ကတာဝန်ရှိသူဇိုထုံးမွန်က VOA ကိုပြောခဲ့ပါတယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်တာကာလအတွင်းစစ်အာဏာရှင်ဆန့်ကျင်ရေးလက်နက်ကိုင်ဆန့်ကျင်သူတွေကိုချေမှုန်းမှုအတွက်စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေတိုးလှုပ်လာခဲ့တဲ့အကြောင်းလူခွေရေးစောင့်ကြည့်အဖွဲ့တွေကပြောကြပါတယ
် The Myanmar military is using heavy artillery, heavy firepower, lots of air strikes which is for now kind of tipping the scales a little bit into a kind of a state
လက်နက်ကြီးတွေသုံးပြီးလေကြောင်းတိုက်ခိုက်မှုတွေနဲ့မြန်မာစစ်တပ်ကတိုက်ခိုက်နေပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကလည်းစစ်တပ်ကိုပြန်လည်ခုခံတိုက်ခိုက်နေပါတယ်လက်ရှိအချိန်မှာဘဲဘက်ကမှအသာရနေတာမရှိပါဘူး။ဒါပေမဲ့မြန်မာနိုင်ငံတဝန်းနေရာအနှံ့မှာတိုက်ပွဲတွေပြင်းထန်နေပါတယ်။မြမရေးသုံးသက်သူဒေးဗစ်မက်တီယက်ဆန်ကပြောကြားခဲ့တာပါ။မြမစစ်တပ်ဟာမိဖက်တရုတ်နဲ့ရုရှားနိုင်ငံထုတ်ဂျက်တိုက်လေနေနဲ့ရဟယင်တွေပေါ်ကနေပြစ်ခတ်နိုင်တဲ့လက်နက်တွေကိုအားထားနေကြောင်းမြမဝစ်ဒက်စ်အဖွဲ့နဲ့တခြားကျွမ်းကျင်သူတွေကသုံးသက်ပါတယ်။ မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ကလင်းငယ်တွေအများစုအပေါင်းအရသားအယောက်460အသက်ဆုံးရှုံးရကြောင်းမျိုးသားကြီးညွေအစိုးရ NUG ကပြောပါတယ
်
ဖီယိုအမေရိကန်တရရဲ့ဖရိုင်လက်တရနေညဗိုလ်ဒူးနေညထိတဲ့ရောက်တဲ့တွေကိုဆရာဦးတင်မောင်တန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုသတင်းတွေပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဆက်တိုက်ပြောပြပါမယ်ပထမဆုံးကတော့ဆေယနာသိန်းနှစ်နှစ်ပြည့်မြန်မာနိုင်ငံတဝန်းတညီတညွတ်တဲ့အစံတိတ်ဆန္ဒပြခဲ့ကြတဲ့သတင်းပါဒီအာနာသိန်းထားတဲ့ကာလနှစ်နှစ်ပြည့်တဲ့အချိန်မှာတနင်္ဂနွေမှာရှိတဲ့ပြည်သူတွေကနေအိမ်အပြင်မထွက်ပဲနေတဲ့အစံတိတ်ဆန္ဒပြမှု Silent Strike ကိုတညီတညွတ်တဲ့ကြေကြေပြတ်ပြတ်လှုပ်ဆောင်ခဲ့ကြတယ်လို့စီကားတဲ့ရန်ကုန်ပါဝင်မြို့ကြီးတွေမှာရှိတဲ့ဒေသခံတချို့က VOA ကိုပြောပြပါဗျာ။ဒီသတင်းပေးပို့ချက်ကိုတော့မဆုမုံပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံရဲ့စီးပွားရေးအချက်အချာလည်းဖြစ်မြို့ပြလူဦးရေအများဆုံးဖြစ်တဲ့နေရာလည်းဖြစ်တဲ့ရန်ကုန်မြို့ရဲ့လမ်းတွေပေါ်မှာလိုင်းကားတချို့ကနေလွဲပြီးအိမ်စီးကားအငှားရင်နဲ့လူသွားလူလာပါတိတ်ဆိတ်နေပါဗျာ။ရန်ကုန်မြို့ရဲ့အစီအကားဆုံးဖြစ်တဲ့ကမာရွတ်မြို့နယ်လှယ်တန်းအရက်မှာစားတောက်ဆိုင်တွေအိမ်ဆိုင်တွေဖွင့်လှစ်ထားပေမဲ့လည်းတနေ့လုံး60တဦးမှမလာရောက်ခဲ့ကြအောင်စားတောက်ဆိုင်ရှင်တဦးက VOA ကိုပြောပြပါဗျာ
။အပြင်မှာတော့လူကတော့တော်တော်ကျဲတယ်။ကားတွေပါဆိုတော့စိတ်တော့မရှိဘူး။စားတောက်ဆိုင်တွေပါဆိုလည်းလူမရှိဘူး။တချို့ဆိုင်တွေဆိုတော့တော်တော်လူတယောက်မှမရှိဘူး။ကိုယ်တည်းတောက်ချာဟုတ်တယ်လမ်းပေါ်မှာလည်းလူကျဲတယ်။ဆိုင်တွေဆိုတော့တော်တော်များများဆိုတော့တွားရင်းနိုင်နေကြည့်တာတော့မရှိဘူးကို
။မန္တလေးမြို့ပေါ်မှာလည်းညနေ3နာရီလောက်အထိတမျိုးလုံးနီးပါးတိတ်ဆိတ်နေတယ်လို့အငှားဆိုင်ကမောင်းနှင်သူတူက VOA ကိုပြောပြပါတယ်
။ဒီကလည်းတော်တော်ကြီးရွှေ့နေအခု၃နာရီထုံးကနေလောက်ပဲနှစ်ပြီးတော့ပြီးသေးရတယ်။အပြင်နဲ့ဟာကြီးကတော့၃နာရီတော့ဆက်ပြီးတော့ဒီမှာလူကိုမတွေ့ရတော့ပဲ။ဒါမှမကားရည်လည်းရက်ထားတယ်။အိမ်နေမှာလည်းသူဆိုင်ဖွင့်တယ်လို့ဖွင့်တယ်။လူကတော့အဲမရှိဘူး။အကျိုးရောမရှိဘူး။ဒီနေ့တော့ဒီမန္တလေးမြို့တော်ဖိတ်ဖိတ်ချောက်ခတ်တော့
မြန်မာနိုင်ငံရဲ့တောင်ဘက်စွန်းကကုန်းတွယ်ရေးမြို့ဖြစ်တဲ့ကော့တောင်းမြို့မှာလည်းပုံမှန်စီကားနေတာကနေတိတိတတာတိတ်ဆိတ်သွားခဲ့တယ်လို့ဒေသခံတဦးကပြောပြပါဗျ
။ပုံမှန်တော့ပါတယ်ဆိုမြို့တွေနဲ့ဆောင်တော့ပေါ်ဆောင်တော့ရှိတယ်၊ကျန်တဲ့မြို့တွေနဲ့ဆောင်ပါပြီ။ဒါဒီတည်းကတော့နည်းနည်းပါတယ်ဆိုရင်ပြီးတော့ပါနော်
။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းတနေ့လုံးနီးပါးတိတ်ဆိတ်နေခဲ့ပြီးညနေ3နာရီလောက်ကြမှဆိုင်တွေပြန်ဖွင့်ကလမ်းတွေပေါ်ကိုထွက်လာတာရှိတယ်လို့ဆိုင်ရှင်တဦးကအခုလိုပြောပြပါဗျ
။ဒီနေရာတော့ဒီမှာတော့အင်္ဂါမထွက်ကြဘူးဆိုတော့ကျောင်းပိုင်းလို့ကိုယ်မပြောပါဘူးဆက်တာမျိုးပေါ့အမျိုးတို့ကကျွန်တော်လည်းအခုမှအရင်ဆက်လာတော့အဲ့လိုဘူးတော့ပြန်တော့လမ်းမှာပြောလာနေအောင်ရှိတာ
တိတ်ဆိတ်မှုကိုတုံ့ပြန်နိုင်မှုနေရာတချို့မှာစီကားအောင်စစ်ကောင်စီဘက်ကကြိုးပမ်းခဲ့ပေမဲ့နေရာကွက်ကွက်လေးမှာပဲအ ਨੇ ချင်းလောက်ပဲလုံနိုင်ခဲ့ကြောင်းဒေသခံတချို့ကလူမှုကွန်ရက်တွေမှာရေးသားကြပါတယ်စီကုံတဲ့အသင်းနဲ့စစ်သားတချို့ကစံစီတွေရောင်းချတာနောက်နိုင်ငံရေးပါတီတချို့နဲ့အဖွဲ့အစည်းတချို့ကစစ်တပ်ထောက်ခံကြောင်းဟောပြောတာတွေကိုတော့လုံဆောင်ခဲ့ကြပါရဲ့ရှင
်။အာနာသိနှစ်နှစ်ပြည့်အတန်တိတ်ဆနာပြခဲ့တာကိုမဆင်မုံပြပြခဲ့တာပါ။ဒါပြင်တော့ဘန်ကောက်မြို့ကဆနာပြဝဲအကြောင်းဆက်ဖို့ရှိပါတယ်။ဆရာနာသိနှစ်နှစ်ပြည့်မြန်မာနိုင်ငံတဝန်းတညီတညွတ်တဲ့အစံတိတ်ဆန္ဒပြခဲ့ကြတာကိုမဆုမုံပြပြခဲ့တာပါအခုတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းဒီအာနာသိန်းနှစ်နှစ်ပြည့်ဖြစ်ပဲထောင်နဲ့ချီရဲမြန်မာတွေဆန္ဒဖော်ထုတ်ခဲ့ကြတဲ့တဲ့မှာမြန်မာနိုင်ငံမှာစစ်တပ်ကအာနာသိန်းထားတာကဒီနေ့ဆိုရင်နှစ်နှစ်ပြည့်လာခဲ့ပြီဖြစ်ပါတယ်ဒီနေ့မှာပဲမြန်မာနိုင်ငံအတွင်းကမြို့နယ်အတော်မြန်မာမှာအစံတိတ်တပိတ်တွေပြုလုပ်တာရှိသလိုထိုင်းနိုင်ငံဘန်ကောက်မြို့ဘက်ကမြန်မာတန်ရုံးရှိမှာလည်းဒီနေ့မနေ့ဆယ်နယ်ကစပြီးတော့ထက်ရောက်မြန်မာတွေဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဒီကြောင်အပြည့်စုံကိုတော့ကိုစော်ဝင်းလိုက်ပြပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာနှစ်နှစ်ပြည့်တဲ့အနေနဲ့မြန်မာနိုင်ငံအတွင်းမှာစစ်အုပ်စုကိုဆန့်ကျင်ကြောင်းနှီးမျိုးစုံနဲ့ဆန္ဒဖော်ထုတ်နေကြတာပါထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတိုင်ရင်းရှိမှာလည်းဒီကနေ့မနေ့ပိုင်းဆယ်နှစ်လောက်ကထောင်ထဲချီတဲ့ထိုင်းမှာရောက်နေတဲ့မြန်မာတွေစစ်အုပ်စုကိုဆန့်ကျင်ဆန္ဒဖော်ထုတ်ခဲ့ကြတာပါဒီကနေ့ဆန္ဒပြပွဲမှာဦးဆောင်ပါဝင်သူတဦးကတော့ဒီမိုကရေစီအတွက်အခုလိုဆန္ဒဖော်ထုတ်ရတာဖြစ်ပြီးအာဏာသိမ်းထားတဲ့စစ်အုပ်စုကိုအဆုံးစွန်အထိစန့်ကျင်သွားမယ်လို့ပြောပါတယ
်။ထိုင်းနိုင်ငံမှာရှိတဲ့ဗမာတွေဘယ်လောက်ထိစီယုံလဲဆိုတာအခုလက်ရှိတွေ့အခုလက်ရှိကြည့်ဗမာတွေဘယ်လောက်ထိစီယုံလဲဒီမိုကရေစီဘယ်လောက်ထိကျွန်တော်လူလာတယ်ဆိုတာကိုလက်တွေ့ပဲဗျာဒီနေ့ဟုတ်ကဲ့။ဒေါ်လာရေးတဲ့ဝင်ကလေးကအဆုံးထိသွားဖို့ကိုကဝင်ပြီးသားပဲနော်အဆုံးထိကိုသွားမှာကျွန်တော်တို့အစိုးရ NGO ကပြောထားတယ်ဒီနေ့နောက်ဆုံးဆိုတော့ဒီနေ့နောက်ဆုံးအစွမ်းကုန်တိုင်မယ်ပြော အစွမ်းကိုတိုက်မယ်ပြီးသွားတယ်ဒီမိုကရေစီကိုကျွန်တော်ပြည်သူလက်ထဲမှာအမ်းမယ်ပြီးသွားပြီဆိုရင်ဓမ္မပြည်ရဲ့ဒီဘေးကဘယ်နိုင်ငံတွေရှိတယ်အဲ့ဒီနိုင်ငံတွေရဲ့ဒီမိုကရေစီမှာကျွန်တော်ကအားပေးမှာ
ဆန္ဒဖော်ထုတ်ပွဲမှာပါဝင်တဲ့မြန်မာအမျိုးသမီးတူကတော့အာနာသိမ့်ထားသူရဲ့စစ်အုပ်စုကိုစန့်ကျင်နေမှာဖြစ်တယ်လို့ပြောပါတယ
်ခံစားရတယ်ခံစားရတာတော့ခွေးသွားတာနဲ့နားတယ်ခွေးကြိုက်တာနဲ့နားတယ်ခွေးသွားတာနဲ့နားပါတယ်ဒီနေ့ဆိုနှစ်နှစ်ပြည့်ပေါ့နော်အမေကိုထိန်းထားတာနှစ်နှစ်ပြည့်တယ်တော့ဒီနေ့ညီမတို့ကဒီလိုမျိုးလာပြအချင်းဖြစ်တယ်။နောက်တော့ဇက်ထိန်းမဲ့ဆိုလဲညီမတို့ကဒီလိုပဲဆက်ပြီးတော့ဆန္ဒပြနေသေးပဲ။ညီမတို့ကတော့ဆန္ဒပြနေအောင်ပါပဲ
။ဆက်နိုင်ရှိစနစ်ကြဆုံရေးကြွေးကြော်ခဲ့တယ်လို့မြန်မာစစ်အုပ်စုနဲ့မဆက်ဆံဖို့ထိုင်းအစိုးရကိုလည်းတောင်းဆိုခဲ့ကြပြီးမြန်မာတန်ယုံနဲ့ကုလသမဂ္ဂအဖွဲ့ UN ရုံးရှိမှလည်းစုဝေးဆန္ဒဖော်ထုတ်ခဲ့ကြပါတယ်ခင်ဗျာ။
ပင်္ဂကဆနပြပွဲကုသဝလိုင်ပြပြခဲ့တာပါဒီနောက်မှာတော့အာနာသိနှစ်နှစ်ပြည့်အထူးအစီအစဉ်လာဖို့ရှိပါသေးတယ်ပင်္ဂကမှာဒီဆေယနာသိနှစ်နှစ်ပြည့်အခမ်းအနားဆနပြပွဲကျင်းပခဲ့တာကိုကုသဝလိုင်ပြပြခဲ့တာပါအခုတော့ဒီမိုကရေစီပြန်ရဖို့ဆွေးနွေးရင်းနဲ့မဖြစ်နိုင်ဘူးလို့မဖြစ်နိုင်တာကြောင့်စစ်ရေးကူညီပေးဖို့ NUG ကနိုင်ငံတကာကိုတောင်းဆိုလိုက်တဲ့အာဏာသိမ်းနှစ်နှစ်ပြည့်အထူးအစီအစဉ်မှာစစ်ကောင်စီဖိနှိပ်မှုကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခတွေကိုအမြန်ဆုံးအဆုံးသတ်နိုင်ရေးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ငွေကြေးရန်ပုံငွေသာမကစစ်ဘက်ဆိုင်ရာလက်နက်ပစ္စည်းတွေပါပံ့ပိုးကူညီပေးကြဖို့ NUG ယာယီသမ္မတဒူဝါလက်ရှိလာကတောင်းဆိုလိုက်ပါတယ်စစ်ကောင်စီကြမ်းဖက်လို့ရတဲ့ကြောင့်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးတွစ်ဆုံဆွေးနွေးနီးလမ်းနဲ့မဖြစ်နိုင်ကြောင်း NUG မြို့သားညီညီရေးဆိုရယာယီသမရကလည်း VOA ကိုတွစ်ဆုံမေးမြန်းခန်းမှာပြောခဲ့ပါတယ်။အာနာသိနှစ်နှစ်ပြည့် VOA ရဲ့အထူးအစီအစဉ်ဖြစ်မတ်အင်ဂျင်နိုင်ကလွတ်မြောက်နယ်မြေမှာရှိနေတဲ့ယာယီသမရဒူဝါလက်ရှိလာကို Zoom ကနေဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
သမရာကြီးကိုရိုင်းလည်းမကြသေးခင်ကပဲနိုင်ငံတကာကိုတောင်းဆိုခဲ့တဲ့အချက်ထဲမှာဒီလေရင်ပြည့်လက်နက်တွေပေါ့နော်။ဒါကြောင့်လဲဆိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့အချိန်က2022ခုနှစ်အတွင်းမှာအချိန်ပေါင်း300ကျော်တောင်ရှိခဲ့တယ်ဆိုတဲ့အခါကျတော့ဒီဟာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုနိုင်ငံတကာအနေနဲ့ထိထိရောက်ကူညီဖို့ဆိုရင်လေရင်ပြည့်လက်နက်တွေပေါ့လေဒါတွေကိုကူညီဖို့ဆိုပြီးတော့လဲသမရာကြီးတောင်းဆိုထားတာလည်းရှိတော့အခုနောက်ဆုံးမှဒီဟာနဲ့ပတ်သက်ပြီးတုံ့ပြန်မှုရောရှိလားရှင့်
အခုချိန်ထိကျွန်တော်တို့နိုင်ငံတကာကနေတုံ့ပြန်ပေးမှုတော့မရှိပါဘူး။ဘာကြောင့်လဲဆိုတော့သူ recognition နဲ့လည်းဆိုင်မယ်လို့ထင်ပါတယ်။ကျွန်တော်တို့မှာ legitimacy သူတို့အနေနဲ့မပေးတဲ့အခါကျတော့ဂျီဝန်ဆူရအနေနဲ့သူပေးဖို့အခက်အခဲရှိမှာပါ။သူတို့မပေးချင်လို့တော့မဟုတ်ဘူးလို့ကျွန်တော်အနေနဲ့လည်းယူဆပါတယ်။နောက်တစ်ချက်ကတော့ geography နဲ့ထားရဒီကမ္ဘာ energy နိုင်ငံတွေရဲ့ချင်းကွေးရှာအဲ့ဒီမပေါ်မှာလည်းတို့စူးစမ်းနေတဲ့အချက်တွေရှိမယ်လို့ထင်ပါတယ်ဒါကြောင့်မလို့ခုချိန်ထိတော့ကျွန်တော်တောင်းဆိုထားတဲ့အတိုင်းဘာမှရလာတာမရှိသေးပါဘူးကျွန်တော်တို့အနေနဲ့လည်းတို့စပြီးစဉ်းစားမေးဆွေတော့ကျွန်တော်တို့ချေဆိုးတင်ပါတယ
်အမေရိကန်အစိုးရဘက်ကလည်း NUG ကိုတို့ကူညီမယ်ဆိုပြီးတော့လည်းတို့ရဲ့ဒီလွှတ်တော်ဆုံးဖြတ်ချက်နဲ့ပေါ့နော်သမရဘိုင်ဒန်ကိုယ်တိုင်လက်မှတ်ထိုးထားပြီးတော့တကယ်ကိုNUG နာမည်ရော NUCC တို့ရောပေါ့နော်။နောက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရောပေါ့လေ။တို့ရက်ဖက်ဆိုင်ရာတွေမှာကူညီပံ့ပိုးပေးသွားမယ်ဆိုပြီးတော့လေတို့သတ်မှတ်ထားတာချမှတ်ထားတာရှိတဲ့အခါကျတော့တစ်ဖက်မှာတော့ American အစိုးရက NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်နေဟိုအတိမတ်မပြုတ်ထားတော့တကယ်တမ်း American အစိုးရရဲ့ကူညီနေတဲ့အပိုင်းနေရာရောဘယ်လောက်ထိထိရောက်မှုရှိနေလဲရှင
်။အဲကျွန်တော်တို့လည်းအဲ့ဒါဒီကိုအများကြီးစဉ်းစားပါတယ်။တို့အနေနဲ့ဒီဘာမအက်မှာကို NDA မှာပါတာလဲ non leader တို့ပါတယ် non leader ဆိုတော့လက်လက်တွေလုံးဝမပါတာတည်ချပါတယ်အဲဆိုတော့ကျွန်တော်တို့လည်းခဏကဆမပြောတယ်လို့ပဲကျွန်တော်တို့က main bet တွေပါရင်တောင်းတတဲ့ကြတော့အဲ့လိုပေးဖို့ကတို့အခက်ခဲတော့ရှိပါလိမ့်မယ်ဒါပေမဲ့အခြားအကူအညီတွေအဲ technical support တို့နောက်တစ်ခါ IDP နဲ့ပတ်သက်တဲ့ငွေရေးချေ support လို့medical support လို့အဲ့လိုမျိုးတွေပဲလေကျွန်တော်တို့ဒေါ်လာငွေမှာတော့အကျိုးရှိတာတော့မဟုတ်ပါဘူးရှိပါတယ်ဒါပေမဲ့ဖြစ်နိုင်တော့ဒီ lane ပြတဲ့ anti aircraft ပေးနိုင်တော့ဒီကျွန်တော်တို့ပြည်သူလူထုခံစားနေရတယ်ကွာအများဆုံးကျော်လွှားနိုင်လို့သိမ့်မယ်လို့ကျွန်တော်တို့က
ไอ้ลูกยงจีทาวกันเลยไอ้ดังกูพินได้ยังดอกเป็นลูนี่เนี่ยจันนรุสุนุยามเลยสุรากูจันนรุเลยนีลันดอกชาโรชายามาบอกคุชินดีดอกจันนรุไอ้ดังที่ชาโรมันตีได้บ่าวโอเคไอ้เราลงจงยี่กองสีกาเลยตัวที่ปัตมาสูมีมาเอี่ยส่งเพื่อเช็ค
ยาสูรุษีนี่ลามเอ็ดดีเมชลาอิปเรลาลามาบ่เนาะตัวสิ่งกองสิบประกาศที่เชติวไลน่าจึงชิมชีสุราเลยต้องได้ผู้ชินีบาร์เลยสรุปลงจงยี่กองสิ่งยี่มีมาเอี่ยส่งเพื่อเช็คการและด้วยมาที่เอามูชีเดลัวตำราจีรุปการมีมาล่าเช่นฉะนั้นรู้ว่าเราเอ็มดันสุสุบาร์เลยรู้แค่เดือนสิบบาลามาตัวเดือนสูรุษินทุกข์ชั้นในเรื่องแรกจ้าฮะนั่นหมายรู้เลเล่นนั่นเป็นสัญญาเปรย์เดลูฉะนั้นรู้ขันซายาบาร์เลย ฉันรู้เองในงานนี้ปฏิบัติมาอุสุกุลาธรรมการเนี่ยยืดอยู่สมชายนะเข้าไปเนี่ยไอ้ที่มาฉันรู้การก่อนไม่ใช่เป็นเนี่ยสมชายในเจ้าเราเลยตัวอย่างอย่างกูอาญาบาลเนี่ยฉันรู้เองที่กุลาธรรมการสมชายเชิดหาคู่เชียงที่ดอกสกังสิกาลงวังไรนั่นบ่าวตัวเนี่ยเราเดือดร้อนเช่นไม่ใช่บาลกบ้าก็ไม่รู้ไม่เปลี่ยวเปลี่ยวตัวลูกเชียงลงไม่สุดเลยเช่นชีวิตเราสุด ที่ที่ยาวๆลงในกูกูแล้วก็ไม่กล้าเลยติดขาชี้ชี้เนี่ยตัวเองหลังยุ่งเช่นกูในงานที่กันเลยนะกูตัวลูกยังไม่ตามกูรอตัวสุนทรบีรอตัวน้าเป็นเล่นไปดูจำนวนเนี่ยเนี่ยยอมรับเลยตัวเราไม่ที่ตัวลูกยังยังมีสื่อไทยได้เข้ามาผู้บีที่ยาวไอ้ที่มาป่าเนี่ยเช็ดเดียตัวเราเข้ามาเลยตัวเราสมชัดทารกาที่ ที่ดูรู้ทุกตัดกันยินเสียงได้ดีไอ้เราอยากบุษราปาบิดาเชื่อปานไอ้เราดีกว่าที่ยาวตัวรุ่นเนี่ยตัวน้าเปล่าเนี่ยลงช่วยกองสีเช็ดเด็ดจังตัวเอ็นอาร์ดีตรงบิดอลงในดอกกองสมบ่ไอ้ลูกสมยามยันเล่ปีดอมเป็นลูกจังเราเลยนอนหลับเลย เอ็นอาร์ดีตรงนี้ตัวลงในดอกกองสมบ่ไอ้ลูกสมยามยันเล่ปีดอมเป็นลูกจันนรุเลยนอนหลับเลยไอ้เราดีลูกชิ้นดีเอ็นนี้ชิ้นดีเดียวในงานและชีดีเนี่ยมาในงานเนี่ยปฏิบัติอยู่บ่เนาะตัวรู้สังเวียนนี่เนี่ยเช่นนี่เนี่ยดีอันยูจีเนี่ยดีเดียวในงานเนี่ยจะมาหูเสสันนี่บ่ตัวบ่ท้าคู่เชิงเป็นลูกชิบาร์เลยใช่ฉะนั้นรู้เลยไอ้ดังกูตรงตัดบาร์เลยบาร์เลยสุดหรอตัวเอสเพนลูกตัวจ้ามูลูตาดีสมเจ้าเชิดกูโชว์ชิจิเ ชีวะเลยตัวเนี่ยเนี่ยอินาจีเนี่ยงานเล็กๆเลยสิบวัยเลยต้องเป็นเนี่ยงานเพื่อลาบีเพื่อเด็กจังตัวเราเส้นหุ่นด้านเนี่ยจันทร์รู้เองเนี่ยงานปีตุลทุกอาจจะสันดาอะไรสุดเลยคนละกันเลยก็จันทร์ป้องเสียสมชัดท่าเดียดได้ตัวลูกสองล้านเนี่ยเป็นส่วนเนาะเอ็นยูจีเนี่ยปูปีปูป้องดีรอลูกน่าเลยเลยลูกจันทร์เนี่ยอยู่สาวเลยไอ้ลูกน่าจะลูกดีรอเส้นกองเสียก็อาเป็นมุ
มีชีวิตเนี่ยเสพยาตัวเนี่ยส่วนชั่วโมงเนี่ยเป็นตัวลุ่นชั่วโมงเนี่ยเต็มหมดเลยสิ่งที่ผมยังไม่ได้แค่เก็บชีวิตเนี่ยช่วงวันยี่สิบวันไหนเนี่ยลุ่นชั่วโมงเนี่ยยุ่งจีบอะไรโอเคแล้วกูเลือกชีอาเซียนโอกาสที่ลาเรอินโดนีเซียในงานนี้ดีรอตัวซาบีรอที่โอกาสที่บ่เนาะเอาตัววิญญาณที่จันทร์วันนี้ลามาไปตัวจินยาเจ้าทบยันเนี่ยขามาเนี่ยมาอายุกูตัวสองเย็บเนี่ยไปนี่หมดเลยอะไรมาเลยตั้งแต่ดูอารมณ์เนี่ยที่ดูเสพ ချိန်ညောဘယ်လိုရှိလဲရှင
်ဒီအာရှန်ကတော့ကျွန်တော်တို့ ਨੇ တောက်လျှောက်ဖြစ်တွေ့ထားတာရှိပါတယ်ဟိုတေဝန်မဟုတ်တာတော့မှကျွန်တော်တို့အနေနဲ့ဖြစ်တွေ့ပြီးဆွေးနွေးတာရှိပါတယ်မလေးရှားလူနိုင်ငံမျိုးတွေကတော့တေဝန်သူထုတ်ပြန်ချင်းညတာလည်းရှိပါတယ်ဆိုတော့ကျွန်တော်တို့ကတော့ ပူပြီးတော့ကျွန်တော်တို့ဘက်ကအားကောင်းလာတယ်လို့မျှော်လင့်ပါတယ်။ဒါကြောင့်လဲဆိုတော့အင်ဒိုနီးရှားဟာကျွန်တော်တို့နိုင်ငံနဲ့ပုံစံတူပြီးတော့ဒီမိုကရေစီကိုပြောင်းသွားတဲ့နိုင်ငံဖြစ်ပါတယ်။ဒါကြောင့်မလို့ကိုကြီးကိုချင်းစာနာမှုရှိမယ်။ကျွန်တော်တို့နိုင်ငံပြောင်းလဲရမှာသူအားကိုကိုယ်စိတ်လုံးလိမ့်မယ်လို့ကျွန်တော်အနေနဲ့မျှော်မှန်းပါတယ်။ဒါကြောင့်မလို့ခုသူဖြစ်လာတဲ့အခါမှာတနစ်တ ဒီမောဖာနိုင်ငံခြားရေးဝန်ကြီးဌာနကလည်းတာကိုစိုက်ပြင်းပြီးတော့တောက်လျှောက်လုပ်နေပါတယ်သူရဲ့ဆုံးဖြတ်ထားတဲ့အတိုင်းကအင်တန်ကောင်းပါတယ်သူကဒီ မျော်လင့်ပါတယ်ဒီလိုတော့ပြေဖို့ကလည်းသူကြီးတက်တော့ဟဲ့တော့ခက်မယ်လို့ထင်ပါတယ်အဲ့ဒီမှာအခြားအရှန်ကနိုင်ငံတွေရောကုလသမဂ္ဂဆွေးရှင်ဝိုင်းတွေရောကျွန်တော်တို့ EU တွေရောကျွန်တော်တို့တက္ကပါလုံးဝိုင်းတွေသူ့ကိုယ်ကြီးတွေ့ရလုံနိုင်တဲ့
ကိုနေပူပေါင်းလိုက်တဲ့အပိုင်းကိုပူပေါင်းသွားဖို့ကျွန်တော်တို့လမ်းညွှန်မှုမူဝါဒချထားပြီးတာဖြစ်ပါတယ်ဒီအခုဆရာနာတိန်နာကနှစ်နှစ်ကြာလာတဲ့အချိန်မှာဒီစစ်ကောင်စီလက်အောက်မှာရင်ဆိုင်နေရတဲ့မြန်မာပြည်သူတွေနဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကိုပေါ့နော် NUG ဂျာကာလာဆိုရနေနဲ့ဘယ်လိုပန်ချဖို့ရှိလဲရှင်ကျွန်တော်တို့နိုင်ငံတကာကို
ပြောကြားချင်တာကကျွန်တော်တို့နိုင်ငံကလည်းကမ္ဘာကုလသမဂ္ဂနိုင်ငံဖွဲ့ဝင်တနင်္ဂနွေဖြစ်ပါတယ်ပြည်သူလူထုဒီနေ့စဉ်နေ့မြခန်းစားရတာကပြောမပြအလောင်းတော်အောင်ကျွန်တော်တို့ခန်းစားရပါတယ်နေ့စဉ်တက်ချက်ခံရတယ်ပြည်သူဖြစ်တယ်ဆိုတာသိရတဲ့ကအမြောက်တင်နေပြစ်တယ်တနတ်တင်နေချိန်ပြစ်တယ်နောက်တကယ်ယူအာဒီကိုယူအာစင်တဲ့ပြီးတော့နီးရှုခန်းစီ ရိုင်းနဲ့အဲ့လိုလုပ်နေတာကိုကြည့်မထားသင့်ဘူးလို့ကျွန်တော်လည်းပြောချင်ပါတယ်ကိုလာတဲ့ကရှိနေချင်တာဒီလိုနိုင်ငံတွေကိုထိန်းဖို့အစိုးရဒီကောင်းအောင်ဖြစ်လာဖို့လူသားခွင့်ရေးကိုရဖို့ထိန်းသူမှုတာဝန်ရှိတယ်လို့ကျွန်တော်တို့အနေနဲ့ခန့်ယူပါတယ်ဒါကြောင့်မလို့ဒီလိုဖြစ်နေတာကိုဒီတိုင်းလည်းပိုက်ချင်မနေပဲနဲ့ဒီထက်မကအပူပြီးတော့ကျွန်တော်တို့နဲ့ထင်းထင်းဝုန်ဝုန်ပါဝင်ကူညီကြမယ
ချိန်ပေးပြီးတော့ပြောကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပါပဲဆရာမကျေးဇူးပ
ါအာနာသိန်းနှစ်နှစ်ပြည့်အထူးအစီအစဉ်ဖြစ် NUG ယာယီသမ္မတဒေဝလရှိလာကိုမဲ့အင်ဂျင်နီဆက်သွယ်မေးမြန်းခဲ့တာပါနောက်ပိုင်းမှာလည်းဒီအထူးအစီအစဉ်နောက်တစ်ခုအဖြစ် CDM လှူရှားမှုအကြောင်းနဲ့နောက်ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥကျော်စံတားရဲ့မြန်မာပြည်သုံးသက်ချက်လာဖို့ရှိလို့ဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
် VOA American တရဲ့2023ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆရာနာသိနှစ်နှစ်မြောက်နေလဲဖြစ်တဲ့ဗိုလ်ဒုနေ့ညရေဒီယိုအစီအစဉ်တွေကို American ပြည်တော်စီဝါရှင်တန် DC မြို့တော်ကနေရုပ်သံကပါတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဒီအာနာသိနှစ်နှစ်ဖြစ်အထူးအစီအစဉ်နောက်တစ်ခုဖြစ် CDM လှုပ်ရှားမှုအကြောင်းတစ်စီတစောင်းနဲ့နောက်အပတ်စဉ်ဗိုလ်ဒုညတိုင်းပြောပြနေကြဦးကျော်စံတားရဲ့မြမရေးသုံးသက်ချက်ပတ်စဉ်ကဏ္ဍမှာတိုင်းပြည်ရဲ့ကံကြမ္မာအာနာသိမှုအောင်နှစ်နှစ်တာအကြောင်းကိုနာဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့ CDM လှုပ်ရှားမှုအထူးအစီအစဉ်မှာစစ်ကောင်စီနဲ့မပူပေါင်းရေးအာဏာဖီဆန်ရေးလုပ်ခဲ့ကြတဲ့နိုင်ငံဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုဟာနှစ်နှစ်ကြာလာပြီးဖြစ်တဲ့နေဦးတော်လှန်ရေးအတွက်အားတရက်ဖြစ်စေတာမို့သူတို့ရဲ့အခမ်းအကဏ္ဍကိုမမေ့လျော့လိုက်ကြဖို့မပစ်ပယ်လိုက်ကြဖို့ CDM တွေကိုအကူအညီပေးနေသူတွေကတိုက်တွန်းနေပါတယ်ထိုင်းမြန်မာနယ်စပ်ရောက်လာတဲ့ CDM တွေကိုအကူအညီပေးနေတဲ့မမေ့ရင်ခွင်အဖွဲ့တာဝန်ရှိသူကိုကိုသားညုံဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဒီကနေ့နှစ်လူဒေါ်လာရဲ့ဆော့ပိုင်းမှာနိုင်ငံဝန်ထမ်းတွေရဲ့ CDM လှူရှာမှုဟာအနာသိန်းစစ်ကောင်စီကိုတော်လေးကိုအကြက်ရိုက်စေခဲ့တာပါစစ်ကောင်စီဘက်ကလည်း CDM လှုပ်တဲ့နိုင်ငံဝန်ထမ်းကိုချင်းချောက်ကြက်ခိုင်းတာဥပဒေပုတ်ပမျိုးမျိုးတက်ပြီးတော့ဖမ်းဆီးထောင်ချတာတွေလုပ်ပါတယ်ဒါကြောင့်လည်း CDM တွေဟာနိုင်ငံတွင်းမှာပုံရှောင်နေရသူတွေရှိသလိုပဲတန်းသက်လက်နက်ကင်တွေကြီးစိုးတဲ့လူမြောက်နေမြေနဲ့အင်ဒီဂျင်နိုင်ငံတွေကိုတင်းရှောင်ရသူတွေလည်းရှိပါတယ်ထိုင်းပြည်မှာနေဆက်ကိုရောက်လာတဲ့ CDM တွေကိုအကူအညီပေးနေတဲ့အထက်မှာတော့မမေ့ရင်ဝင်ဆိုတဲ့အဖွဲ့တွေပါပါတယ်။ထင်းသိမ်းခံရတဲ့ဒေါန်ဆန်းစွတ်ချီကိုယူဆသလို CDM တွေအတွက်နှွေးထွေးတဲ့အိမ်ဖြစ်စေချင်လို့ဒီနာမည်ကိုပေးတာလို့မမေ့ရင်ဝင်အဖွဲ့တာဝန်ခံကိုတမ်းမြောင်ကပြောပါတယ်။ CDM တွေအတွက်လုံခြုံရေးနဲ့နေအိမ်စားရေးအခက်အခဲတွေကိုသူတို့တတ်နိုင်သမျှအကူအညီတွေကဖြစ်ပါတယ
်။CDM တွေကိုအကူအညီပေးတဲ့အခါမှာကျွန်တော်တို့ကပုံစံနဲ့တွေကတော့ဟိုဟာမျိုးမျိုးရှိတယ်ပေါ့နော်။မြန်မာပြည်တွေကနေပြီးတော့တချို့တွေဆိုရင်ထွက်လာဖို့အတွက်လမ်းကြီးမှာအခက်အခဲတွေရှိကြတယ်။စစ်ဆေးရတာတွေရှိတယ်။အဲစစ်ဆေးရတဲ့ခိတ်တွေကိုကျွန်တော်တို့ဘယ်လိုမျိုးဖြတ်ကျော်လို့ရလဲ။ဆိုတော့နီလန်းနေကျွန်တော်တို့ဒီဘက်ကနေလမ်းညွှန်ပေးတယ်။စီဒီယံဝင်လာမဲ့လူတွေဆိုလို့ရှိရင်လည်းကျွန်တော်တို့စိတ်မပူဘူး။ဒီဘက်ရောက်လာတချို့တွေကြတော့ကျွန်တော်တို့ဒီနေမျိုးတစ်ခုနဲ့တစ်ခုတွားတဲ့အခါမှာတော့စိုးရင်ကြကြတယ်လေ။ဒီဘက်ရောက်လာတဲ့အခါမှာဆိုတော့တခြားနိုင်ငံဖြစ်တဲ့အခါကျတော့သူတို့ကလုံခြုံရေးပိုင်းစိုးရင်ရတယ်။ဘယ်မှာနေရာမှမသိအတိအမိတ်ဆွေမရှိဘူးဆိုတော့စိုးရင်စိတ်တွေရှိကြတယ်။အဲ့တော့ကျွန်တော်တို့ကလာတယ်ဒီဘက်မှာလာရင်နေရာရှိတယ်စားရရှိတယ်စီဒီယံအတွက်ဝင်မဲ့လူတွေဆိုဝင်ခဲ့မပူစာဝတ်နေရအတွက်မပူနဲ့ဆိုတဲ့သဘောမျိုးနဲ့ကျွန်တော်တို့ဒီဘက်ကိုကျွန်တော်တို့ပံ့ပိုးပေးနေပါတယ်။နောက်ဒီဘက်ရောက်ပြီးသားလူတွေကိုလည်းကျွန်တော်တို့တက်နိုင်သမျှအလုတ်ကင်အဆင်ပြေအောင်လည်းတင်နန်းနေကျွန်တော်တို့တမိုးဝမ်းကြောင်းပညာတွေကျွန်တော်တို့တင်ပေးနေပါတယ
်။မိတ်ဆွေတငယ်ချင်းတွေစီကရတဲ့ရမုံငွေနဲ့မတည်ပြီးတော့ဒီဖွဲ့တွေကိုထူထောင်နောက်စီဒီယမ်တွေကိုကူညီပေးနေတာပါ။ဒါပေမဲ့လည်းချင်းကြလာတဲ့အပြအခြားကူညီအဖွဲ့တွေလိုပဲရမုံငွေရှာပါမှုဟာသူတို့အတွက်အဓိကအခက်အခဲလို့တော့ဖြစ်လာနေပါတယ်။
ဒီဘက်မှာတော့ဒီကျွန်တော်တို့ကငွေအဓိကတော့ငွေကြီးပေါ့ဘာလို့လို့ဆိုတော့ကျွန်တော်တို့ကိုယ်တိုင်ကလည်းကိုယ့်ရည်ရည်အတွက်အလုပ်လုပ်လို့လည်းမရဘူး။နောက်ရောက်လာတဲ့သူတွေကလည်းနောက်ကမိသားစုတွေရှိကြတဲ့အခါမှာမိသားစုတွေထောက်ပူပန့်ကျင်တဲ့အခါမျိုးတွေမှာအလုပ်ကံရရှိဖို့ရခဲရင်တယ်။အဲ့တော့ခါကျတော့ကျွန်တော်တို့ဒီဘက်မှာလည်းအဖို့နေဦးမှာတော်တော်များများကလည်းဟိုပင်ပန်းလာတာတွေရှိတယ်။နောက်ကျွန်တော်တို့ကိုယ်တိုင်ကလည်းပြင်ပကိုထွက်ပြီးအလူခံတာမျိုးမရှိဘူး။မရှိတဲ့ခါကျတော့ငွေကြီးအခက်ခဲဖြစ်လာတယ်။အဲ့ဒါရဲ့နောက်ဆက်တွဲကကျွန်တော်တို့ရဲ့ safe house တွေကကျွန်တော်တို့စီမှာ limit မထားဘူး။တခြားဖွဲ့စည်းတွေမှာဆိုနှစ်လထားတာရှိတယ်၊သုံးလထားတာရှိတယ်။ကျွန်တော်တို့စီမှာရှိနေတဲ့စီကံတွေကိုကျွန်တော်တို့ limit မထားဘူး။ limit မထားတဲ့အခါကျတော့ကျွန်တော်တို့စီမှာအဝင်ပဲရှိတယ်။အထွက်မရှိတဲ့အခါကျတော့ဟိုလူတွေကများလာတယ်။ဒါပေမဲ့ကျွန်တော်တို့လက်ဟိုပေးနိုင်တဲ့နေရာနည်းလာတယ်။အဲ့ဒါတော့ကျွန်တော်တို့အတွက်အခက်အခဲဖြစ်လာတာ
။အနာဖီဇန်ရေးလုပ်ခဲ့ကြတဲ့စီရီယံဝန်ထမ်းတွေဟာအခုလက်ရှိဆရာနာရှင်စန့်ကြီးနဲ့မြေဦးတော်လိုင်းကြီးမှလည်းဆက်ပြီးတော့ကြိုးပြုနေတော့မယ်လို့ကိုတမ်းမြောင်ကပြောပါတယ်။မြေဦးတော်လိုင်းကြီးရဲ့အဖွဲ့အစည်းအသီးသီးမှတာဝန်ထမ်းနေသူတွေရှိတယ်လို့ပဲစစ်ကောင်စီရဲ့သတင်းချက်လက်တွေကိုလည်းဖော်ထုတ်ပြနေသူတွေဖြစ်လာပါတယ်။လက်ရှိအထိကိုပဲစီရီယံလှုပ်ရှားမှုမှာပူးပေါင်းလာနေတဲ့နိုင်ငံဝန်ထမ်းတွေစစ်ကောင်စီတပ်ဖွဲ့ဝင်တွေရှိနေတော့မယ်လို့သူကပြောပါတယ်။
အပြင်ရတဲ့တိုင်ဝမ်နေဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီဘက်မှာကသူတို့နဲ့တွဲပြီးတော့အများကြီးဒီတော်လိုင်းကြီးမှာဆက်ပြီးတော့တော်လန်လို့တော်လန်မှုပိုင်းမှာသူအများကြီးပါဝင်လာတယ်။နောက်တစ်ခုကဘာတွေရှိလဲဆိုတော့ဒီစီဒီယံနေအခုနောက်ပိုင်းမှာစီဒီယံဝင်လာတဲ့သူတွေဆိုလို့ရှိရင်တချို့တွေဆိုတစ်မျိုးမြင်တယ်။ဒါပေမဲ့နောက်ပိုင်းမှာစီဒီယံဝင်လာတဲ့သူတွေဥမာတက်မတော်သားတွေဆိုလို့ရှိရင်သူတို့ရှိမှနှစ်မျိုးပါလာတယ်။အဲ့ဒါဘာလဲဆိုတော့အချက်လက်ရဲ့လက်နက်ရဲ့လက်နက်ပါလာတာဆိုလို့ရှိရင်ကျွန်တော်တို့ကလေးတွေအတွက်လက်နက်ရတယ်အချက်လက်ပါလာတယ်ဆိုလို့ရှိရင်ဥမာကျွန်တော်တို့စီမှာဘယ်လောက်ထိရောက်ခဲ့ဘူးလဲရခဲ့ဘူးလဲဆိုလို့ရှိရင်ဟိုပါဗောဒီစစ်ချုံးကြီးမှာဒီလူတွေကိုရိုက်တက်နေတဲ့ပုံလေးညှိမှန်းနှိမ့်ဆက်နေတဲ့ဗီဒီယိုဖိုင်လေးအဲ့ဒါတွေကိုဖြည့်ကျွန်တော်တို့ရထားတာရှိတယ်အဲ့ဒါတွေကိုဆိုလို့ကျွန်တော်တို့ဒဗန်အဖြစ်ကိုကျွန်တော်တို့ပြပုတ်နိုင်ပြီဖြစ်တယ်အဲ့တော့ဘာလို့နောက်မှဝင်လာတဲ့ CDN တွေဆိုပေမဲ့လည်းသူတို့စီကနေနေပြီးတော့ရထားတဲ့အချက်လက်တွေရှိတယ်သူတို့ကလည်းဟိုလူတက်တေးတွေအဖြစ်နဲ့ထွက်ပေးဖို့ဟိုနော်ဒီတရားရုံးတွေဒါတကယ်လို့တရားစွဲဆိုခွင့်ရတယ်သူကလူတက်တေးအဖြစ်နဲ့ကိုလှုပ်ပေးမဲ့လူသားဟိုအတိုင်းဟိုပါနော်အလွာတစ်ခုရှိတယ်နောက်ပြီးတော့ကျွန်တော်တို့သူတို့တက်ထားတဲ့ပညာတွေနဲ့ကျွန်တော်တို့ရုံးမှာ volunteer အဖြစ်နဲ့သူတေသနာပိုင်းတွေမှာဝိုင်းကူနေတဲ့အဖွဲ့တွေရှိတယ
် CDM မျိုးဟာ new dollar အစပိုင်းမှာအရေးပါတယ်လို့ပဲဒီကနေ့အထိလဲ new dollar ကိုအကျိုးပြုနေသူတွေဖြစ်တာမလို့သူတို့ရဲ့အခန်းကဏ္ဍကိုပြစ်ပယ်မထားဘူးကိုတမ်းမြောင်ကသတိပေးပါတယ
်ဝန်ထုပ်ဝန်ဘိုးရဲ့လို့တော့ကျွန်တော်တို့သူတို့မမြင်ဘူးဒီ dollar ရေးမှာကဆီကျွန်တော်တို့၄ဘိုင်းပေါ့နော် PDF ရဲ့ CDM ရဲ့နောက်ပြည်သူရဲ့ဟုတ်လားနိုင်ငံတကာရဲ့ဆိုတာ၄ဘိုင်းကအညီမျှဖြစ်နေတယ်အဲ့တော့ခါကြတော့အဲ့ဒီမှာတဲ့ CDN ရဲ့ကဏ္ဍကလည်းတောက်တိုင်တစ်ခုပဲအရင်အရေးကြီးတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့ဒီ CDN တွေကိုလည်းမမေ့မလျော့နဲ့ကျွန်တော်တို့ဟိုပြစ်ပင်မထားဖို့လိုတယ်ဆိုတာကိုလည်းကျွန်တော်တို့ဟိုပြည်သူတွေကိုလည်းကျွန်တော်နားလည်စေချင်ပါတယ
် CDN မျိုးကိုအကူအညီပေးနေတဲ့မိမိရှင်ကအဖွဲ့တာဝန်ကကိုတမ်းမြောင်ဖြစ်ပါတယ်မ American Biozuga, the Mimanu Donago, Kuni Bibu Sure, NDEE, American Yuda Kagui, Donzi Saya Uri Jane Male, CDM Lo Shamuku, Topamu Sure, Chetacheku, Tetuin Tawakma, Jonathan Yuba.
Again, Tankoa, Shetashit Dongane, Matue, Aje Pubu, Palare, CDM Lo Shamu Jau, Kotanyuga, Sayana, the Nanipi, two Sizema, Jabia, Pigaraba. A good of few American than yet, Purunya person cannot cook today. Ujo Sandaye, Nima Yeton de Chama, Dime Ye, Kanchama, Neneta, Go Tonta Tabare, Titona Che, Patama Bangu, Pia, Pimaba, Nima Pidi Luria, Democracy, Mio Manchago, Setaga, Chipchalipi, Neneja, Nimanangaye, Chini, Blue, Tetuagabale, Setaye, Tenchona, Chubamu, a dying dane, Dime Ye, She, Lala Rigo, Nima Ye, and Nika, Tonta to re, Pichare, Uyetur, Upitan.
ဦးအောင်သူငယ်တို့နဲ့ဦးကျော်စံသားဆွေးနွေးသုံးသက်ထားပါတယ်ဒီဆင်းရဲပထမပိုင်းကိုအခုရှူစားနတ်စင်နိုင်ကြပါပါပါပြီခင်ဗျာအားလုံးအခုလိုပါဝင်ဆွေးနွေးဖို့သဘောတူရရအားလုံးကျေးဇူးတင်ပါတယ်ဦးအောင်သူငယ်ဦးရဲ့ထုံးနဲ့ဦးဖေးသန်းတို့ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်အဓိကဆွေးနွေးချင်တာကတော့မြန်မာနိုင်ငံမှာဆေးရနာသိမ်းပြီးဒီနေ့ကြာအခြေအနေကိုဆွေးနွေးသုံးသက်မှာဖြ ဝေဖန်အပြောဆိုခံရမှာဆိုတာကိုလည်းပဲကျွန်တော်နားလည်ပါတယ်ကျွန်တော်လည်းအများကြီးခံရပါပဲဆိုတော့ဒီဟာကိုရင်ဆိုင်ပြီးတော့ပြောတာနောက်တစ်ဖက်မှာလည်းပဲအာနာပိုင်းတွေရဲ့အမျက်ချမှုတွေပဲဒါသွင်းရကြပြစ်ပါတယ်ဒါကိုလည်းပဲရင်ဆိုင်ရမှာဖြစ်တဲ့အတွက်ကြောင့်အတော်လေးစဉ်းစားကြပြောရလို့ပဲယူဆပါတယ်အထူးကျေးဇူးတင်ပါတယ်ဆိုတော့ပထမဆုံးကျွန်တော်တို့ဆွေးနွေးတင်တဲ့ကိစ္စကတော့စစ ဖွဲ့စည်းပုံအခြေခံဥပဒေကိုသူတို့လှုပ်ထားတဲ့ဟာပဲသူတို့ပဲချိုးဖောက်ပြီးတော့အကြောင်းမျိုးပြပြီးတော့သူတို့အနာပြန်သိနေဖြစ်တယ်နောက်ပြီးတော့ဒီမိုကရေစီအရွေးကောက်ထားတဲ့အစိုးရပြည်သူအတင်မြှောက်ထားတဲ့အစိုးရကိုမဲမသမန်မှုဖြစ်တယ်ဆိုပြီးတော့အကုန်လုံးဖျက်ပြီးတော့သူတို့လှုပ်တာဖြစ်ပါတယ်ဆိုတော့ဒီခါမှန်မှန်ကတော့မဆွေးနွေးရပါဘူးအဲ့လိုနှစ်နှစ်ကြာအတွင်းမှာပြန်လဲတက်မှတ
อุยเอทรงซาบิเปียวบาละครับเนี่ยမြန်မာနိုင်ငံတွင်မှာအနာသိမ်းလို့နောက်ပြန်ဆုတ်သွားတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လဲတက်မှတ်နိုင်မဲ့အလားအလားအခုစစ်ကောင်စီကလုပ်နေတာဘာတွေတွေးရပါလဲမှတ်မှတ်ရရအခုဒီစစ်ကောင်စီကသူတာဝန်ယူထားတဲ့နှစ်နှစ်ပေါ့เนาะနှစ်နှစ်ကကျွန်တော်တို့အခြေခံဥပဒေအရဆိုရင်တော့ကုံသွားပြီပေါ့ကုံသွားတဲ့အခါကျတော့သူကဒီနှစ်နှစ်တက်ပို့တိုးပြီးတော့တက်တန်းတိုးမှလာဒါမှမဟုတ်ရင်ဒီရွေးကောက်ပွဲလုပ်မှလာဆိုတာအဲ့ဒါကိုသူတို့အခုတည်းကရတိပြမပြောနိုင်သေးဘူးပေါ့เนาะကျွန်တော်တို့ကာကွယ်ရေးဦးစီးချုပ်နောက်ဆုံးပြောတဲ့အမိန့်ခွန်းနဲ့ဦးကျော်စောမင်းထွန်းကတရင်ဌာနတစ်ခုကိုဖြေတဲ့အဖြေနှစ်ခုမှာအဲ့ဒီပြပြသားသားတစ်ခုခုဆုံးပြပြီးပြီဆိုတော့ ဘောမျိုးမတွေ့ရသေးဘူးအဲ့တော့လာမယ့်ဒီကာလွန်အစည်းအဝေးမှာသူတို့ဘယ်လိုတင်ပြမလဲဆိုတာကအရေးကြီးတယ်လို့ကျွန်တော်ထင်တယ်အဲသူတို့ကသူတို့ပေးထားတဲ့တာဝန်ပြီးမြောက်ပါပြီလို့အစီရင်ခံရင်တော့သူကဒီလာမယ့်6လအတွင်းမှာရွေးကောက်ပွဲလုပ်ရမှာပေါ့နော်လှုပ်ဖို့ပြင်ဆင်ရမှာပေါ့တကယ်လို့သူတို့ပေးရထားတဲ့တာဝန်ကမပြီးမြောက်သေးပါဘူးလို့အစီရင်ခံရင်တော့ ပုံမှန်450နှစ်မှာ450နှစ်ငါးမှာပြတ်ထန်းထားတဲ့ဒီတာမန်အခြေအနေမှာ6လ6လနှစ်ကြိမ်တက်တန်းတိုးနိုင်နေဆိုတဲ့ဥစ္စာကိုကျွန်တော်တို့တာမန်အခြေအနေမဟုတ်လို့ဆိုပြီးတော့ထပ်တိုးတာမျိုးလည်းဖြစ်နိုင်တာပေါ့เนาะဆိုတော့အဲ့ဒါကျွန်တော်တို့ဒီလာမဲ့ဒီလကုံမှာစောင့်ကြည့်ရမှာပေါ့ဆိုတော့အခုဒီရွေးကောက်ပွဲမတိုင်ခင်မှာအကြိုတင်ပြင်ဆင်တဲ့အနေနဲ့အခုဒီ နိုင်ငံရေးပါတီတွေမှတ်ပုံတင်ဥပဒေအသစ်ပြဋ္ဌာန်းလာရဲ့နောက်တစ်ခါရွေးကောက်ပွဲဆိုင်ရာဥပဒေပေါ့နော်ပီယာစနစ်ကျင့်သုံးမယ်ဆိုတော့ရွေးကောက်ပွဲဆိုင်ရာဥပဒေပြဋ္ဌာန်းဖို့လည်းရှိနေတယ်အခုပါတီတွေမှတ်ပုံတင်တဲ့ဟာကိုကြည့်လိုက်တဲ့အခါကျတော့ဒီလာမယ့်ရွေးကောက်ပွဲလုပ်ဖြစ်တယ်ဆိုလို့ရှိရင်ဒီကျွန်တော်ပီယာစနစ်ကျင့်သုံးမှာပီယာစနစ်ကျင့်သုံးမှာဆိုတဲ့အခါက แม่ NLD เนี่ยตะชาปาร์ตี้ดิปอเนาะเอ่อดีดูออนดิโมแครดิตปาร์ตี้โหลๆปาร์ตี้ดิก็เตจาบောက်เปลี่ยนปีหมัดปုံเต็มมาบ่ฮู้อะร่อดีปีไคญโพปาร์ตี้เวอดิกะเอ็นอาร์จีปาร์ตี้ขึ้นเนี่ยจั่นแก่มาเอลุจั่นเนี่ยอาคามาแลเตจาบောက်อนัยยาผู้ด้วยดีปาร์ตี้หมัดปုံเต็มอุบดิอัตกะอถอกกูขึ้นเลยเหมโลจนรอเช่นเนี่ยแล้วจาวตรุๆอกูခင်းနေတဲ့လမ်းကတော့အဲလာမဲ့ရွက်ောက်ပွဲအပြီးမှာသူတို့ပြီးခိုင်ဖြိုးကအစိုးရဖွဲ့နိုင်ဖို့ညီမှန်းပြီးတော့လှုပ်ဆောင်နေတယ်လို့ကျွန်တော်တော့အဲ့လိုသုံးသပ်မိပါတယ
်ဟုတ်ကဲ့ဒါစစ်ကောင်စီကလှုပ်ဖို့ရွေထားတဲ့နိုင်ငံရေးလမ်းကြောင်းပေါ့ဗျာဒါပေမဲ့တိုင်းပြည်ရဲ့လက်ရှိအခြေအနေကတော့ဒါရွက်ောက်ပွဲကျင်းပနိုင်မဲ့အခြေအနေဒါနိုင်ငံရေးသုံးသပ်သူကြောင်းနဲ့ကြည့်မယ်ရှင်စီးပွားရေးနိုင်ငံရေးလူမှုရေးအစအစဖက်ဖက်ရတည်ငြိမ်မှုအေးချမ်းမှုအခြေအနေဘယ်လိုရှိလဲဆိုတာဘောင်ကနေနဲ့သက်သက်ပြောပါခင်ဗျာဖြစ်ဆိုပြီးတော့
ကျွန်တော်တို့ဒီအာနာသိမ့်မှုမတိုင်ခင်မှာပေါ့ဗျာကိုကျွန်တော်တို့ COVID-19 ကပ်ပြီးဒီယောဂါကူးစက်မှုကြီးဖြစ်ပါတယ်ဆိုတော့ဖြစ်တော့တကဘာလုံးမှာရက်ခတ်သက်ရောက်မှုခံရပြီးတော့ဒါကိုဟို disruption ဆိုပြီးတော့ဒီနိုင်ငံတကာစားဆောင်နေမှာလည်းသုံးကြပါတယ်ကျွန်တော်တို့မျှော်လင့်မထားတဲ့အကြီးကျယ်ပြောင်းလဲမှုကြီးပေါ့နော်ရုပ်ကြီးပြောင်းလဲမှုကြီးကြုံရတယ်အဲ့ဒီတော့အဲ့ဒီအနေထားမှာပဲအခုတခါစစ်အာဏာသိမ်းမှုနဲ့ကြုံရပြန်တော့ကျွန်တော်တို့နိုင်ငံမှာကဟို disruption နှစ်ခါကြုံရတဲ့အနေထားမျိုးဖြစ်သွားပါတယ်ဆိုတော့အဲ့တော့ဒီအနေထားမှာကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်နောက်ပြန်ဆိုးရတဲ့ကိစ္စတွေကတော်တော်များများဖြစ်ပါတယ်ဆိုတော့အထူးသဖြင့်တစ်ချိန်ကဟိုကျွန်တော်တို့စီမှာတကားပွင့်လာတဲ့အနေထားပေါ့နော်ဆိုတော့အဲ့ဒီအနေထားမှာပါတီစုံစနစ်ဖြစ်လာတယ်နောက်တခါရက်ဘက်လူမှုဖွဲ့စည်းတွေအားကောင်းလာတယ်ဆိုတော့ဒါတွေအလုံးကလည်းနောက်ပြန်ကျသွားတဲ့အနေအထားဖြစ်ပါတယ်။နောက်သတင်းမီဒီယာကဏ္ဍလည်းအလားတူပဲမီဒီယာ73ခုကျွန်တော်တို့ license ပိတ်သိမ်းခံရတာမျိုးတွေဖြစ်ပါတယ်။ဆိုတော့အဲ့တော့စီးပွားရေးဘက်မှာပြန်ကြည့်မယ်ဆိုရင်လည်းတလောကကျွန်တော်တို့ The Economist ဒီ EIU ကနေပြီးတော့သူတို့ပြောတာကဒီပြီးခဲ့တဲ့ကာလအတွင်းပြန်ကြည့်ရင်ပေါ့နော်။ဆိုတော့ကျွန်တော်တို့ကြန့်ငွေတန်ဖိုးက35ရာခိုင်နှုန်းကျသွားတယ်လို့သူတို့သုံးသပ်တယ်။အဲ့တော့တချို့သတင်းတွေတချို့ရဲ့ဟိုလေးလံမှုတွေမှာတော့60ရာခိုင်နှုန်းကြီးကျသွားတယ်လို့ဆိုတယ်ဆိုလိုတဲ့သဘောကကျွန်တော်တို့ရှိနေတဲ့ငွေကတန်ဖိုးထိုးကျသွားတဲ့ခါကျတော့လူတွေအားလုံးကဟိုနှစ်နှစ်အတွင်းမှာချက်ချင်းဆင်းရဲသွားတဲ့ပုံစံမျိုးဒါကြုံရတဲ့အနေအထားပေါ့ဒါတွေဖြစ်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဦးသိန်းစိန်ကာလတကားဖွင့်တဲ့အခါမှာဒီနိုင်ငံတကာသုံးသပ်သူတွေက The Last Frontier ပေါ့နော်အာရှတိုက်ရဲ့နောက်ဆုံးဘဒူးမမရောက်သေးတဲ့တကယ်ကွင်းရိုင်းဆိုတဲ့ဟာမျိုးသုံးသပ်တာပေါ့ဒါကျွန်တော်တို့အတွက်စီးပွားရေးအလားအလာတွေအများကြီးပွင့်လန်းနေတယ်ဆိုတဲ့အနေထားကအခုလာမဲ့ဟိုဘာခေါ်မလဲအဲ့လိုအခြေအနေပြန်ရောက်ဖို့ဆိုရင်ကျွန်တော်တို့တော်တော်နဲ့ဟိုပြန်မလွယ်ဘူးလို့ပဲပြောရပါလိမ့်မယ်ခင်ဗျဆိုတော့ဒါကတော့ဟိုကြုံရတဲ့အနေထားပါဆိုတော့လူမှုရေးမှလည်းအများအလားတူပဲကျွန်တော်တို့လူဖွဲ့စည်းရာသိတ် polarize ဟိုအကွဲပြဲကသိတ်ကြီးသွားတဲ့ပုံစံမျိုးတွေဖြစ်ပါတယ်
နော်အဲ့မှာတရားဥပဒေစိုးမိုးရေးအခြေအနေလည်းတည်းဖြစ်ဆက်ပြောပြပါဦးခင်ဗျာဦးဇင်းဘယ်လိုနေလဲမြန်မာနိုင်င
ံ။ဟောတရားဥပဒေစိုးမိုးရေးကတော့ပြောမယ်ဆိုလို့ရှိရင်ဒီကြားထဲမှာကျွန်တော်တို့ဟိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပေါ့နော်။ဟိုသတ်ဖြတ်ကြတဲ့ကိစ္စတွေကလည်းတော်တော်များများဟိုရှိပါတယ်။နော်ဟိုနောက်တစ်ခါကျတော့ပြည်တွင်းစစ်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နေရာအတော်များများမှာပြည်တွင်းစစ်မီတောက်လောင်လာတဲ့ခါကျတော့တရားဥပဒေစိုးမိုးရေးကဟိုကျသွားတဲ့အနေထားတော့ဒါသီးသီးသာသာပဲဖြစ်ပါတယ်။နောက်တစ်ခါကျွန်တော်တို့သတင်းတွေမှာတွေ့တယ်မိษွေတွေကြီးကကြားနေတာကလူရက်မှုတွေပိုများလာတယ်နောက်တစ်ခါမူရစ်ဆေးဝါးမှုတွေပေါ့နော်နောက်တစ်ခါအခု online gambling ပေါ့လောင်းကစားကိစ္စတွေကလည်းဟိုမမြင်ချင်မှအဆုံးဖြစ်နေတော့တရားဥပဒေစိုးမိုးရေးကကျွန်တော်ထင်တယ်တော်တော်ကျသွားတယ်လို့တော့ယူဆပါတယ
်ဟုတ်ကဲ့အဲပြည်တွင်းစစ်တွေဘာလို့ဖြစ်လာပြီဆိုတော့တိုင်းရင်းသားဒေသတွေကတော့ပြည်တွင်းစစ်တံအများဆုံးခံခဲ့ရတယ်ပေါ့ခင်ဗျာဆိုတော့အခုတိုင်းရင်းသားဒေသတွေရဲ့အခြေအနေလည်းပဲဒီနှစ်နှစ်အတွင်းမှာကျွန်တော်မျိုးတော့သုံးသပ်ပေးပါဥပဒေသားခင်ဗျာ
။အော်ဒါပြည်သူတွေကဒီမိုကရေစီဆိုတာလဲသဘောပေါက်ကြပြီ။ဖက်ဒရယ်ဆိုတာလဲနားရလာတဲ့အချိန်မျိုးမှာပေါ့။ပြီးတော့ပထမတော့ EAO တွေကိုဟိုပမာတိုင်းသားတွေကနော်ကျွန်တော်တို့တိတ်ပြီးတော့အမြင်မကြည့်ခဲ့ရဘူးပေါ့နော်။အော်ဒါပေမဲ့အခုချိန်မှာတော့ဟိုပမာလူမျိုးတွေရောအကုန်လုံးတော်လိုင်းရေးသေးဟိုဒီဆရာနာရှင်စန့်ရင်ရေးသေးဟိုခြေစုံပြေဝင်လာပြီဆိုတော့အော်တိုင်းသားတွေနဲ့ပူးပေါင်းဆောင်ရွက်လာတယ်။တစ်ဖက်ကတစ်ဖက်နားလည်မှုရှိလာတယ်။အဲအဲ့လိုအခြေအနေမျိုးကိုရောက်တဲ့အခါမှာအာတိုင်းငါလုံးမှာပေါ့နော်ဒီအကြအလတ်မရှိဘူး။အကုန်လုံး ဒီမှာမာရောပြည်နယ်မှာတွေ့မှာရောဟောဒီစီးရဲလှုပ်ရှားမှုတွေဖြစ်လာတယ်ပေါ့အဲ့တော့စီးရဲလှုပ်ရှားမှုတွေအပြားနှံဖြစ်လာတဲ့အခါမှာစစ်တပ်ကလည်းပဲသူ့အင်အားနဲ့သူအကုန်လုံးနေရာတိုင်းကိုလိတ်ထိန်နေရတာပေါ့ဒါပေမဲ့ထိန်ရင်ထိန်ရင်နဲ့ပေါ့နော်ဒီတော်လိုင်းအင်အားစုတွေဘက်ကပို့ပြီးတော့ဟောပို့ပြီးတော့ဒီတဲ့နဲ့ကန်တိုက်ပွဲတွေကိုပုံဖော်လာနိုင်တယ်အဲပြီးတော့ဟောနိုင်ငံတကာတန်ကင်းတပန်ကင်းမှာလည်းစစ်တပ်ဘက်ကဒီမြန်မာစစ်တပ်ဟာနော်တော်တော့မျက်နှာသာမရဘူးပေါ့အဲ့လိုအခြေအနေမျိုးမှာအတိုင်းသားဒေသတွေမှာဖြစ်တဲ့တိုက်ပွဲတွေမှာဆိုရင်အဲသူတို့နော်ဒီပြည်သူတွေကိုမဲပြီးတော့တိုက်ခိုက်လာတယ်ပေါ့အခုဆိုရင်ဒီမှမှလည်းအဲ့လိုဖြစ်လာတယ်အဲကြီးကြောင်းအားဖြင့်သူတို့ကုန်းကြောင်းတက်တွေကအလုံးမဖြစ်တော့ဘူးဆိုတဲ့အခါမှာအထိုင်စခန်းတွေကပြူဟာကုန်းတွေကနေပြီးတော့လက်နေကြီးတွေနဲ့ရွာတွေကိုပစ်တယ်အဲလေရင်နဲ့ပစ်တယ်အဲ့ဒါမျိုးအဝေးတွေကနေပြီးတော့လှမ်းလှမ်းပစ်လာတယ်ပေါ့အထူးသဖြင့်အဲဒီလက်နေကန်ဖွဲ့စည်းတွေရဲ့အဲစစ်စခန်းတွေတပ်စခန်းတွေကိုပစ်တာတဲ့တချို့ရွာတွေကိုမဲပြီးတော့ပေါ့နော်ရေရှဲရှိရှိနဲ့ပစ်လာတယ်အဲပြည်သူတွေကိုဟိုဘာမဆိုင်တဲ့နေရာတွေရွာထဲတွေကိုလက်နေကြီးတွေနဲ့ပြစ်ပြီးတော့ပြည်သူတွေနေစဉ်နေတိုင်းပြည်ချင်နေရတယ်အဲပြီးတော့ရွာတွေကိုမိရှို့တယ်ရွာတွေကိုဝင်တက်တယ်ပြီးတော့ဒီ PDF တွေနဲ့နောက်ပြီးတော့ EO တွေနဲ့ဆက်သွယ်ပါတယ်ဆိုပြီးတော့ဒါပြည်သူတွေဖမ်းတယ်တတ်တယ်အဲ့လိုဟိုတလချမ်းပေါ့နော်အဲလောက်လာတာတွေတွေ့တယ်အဲဆိုတော့သူတို့ကတော့အစွမ်းကုန်ပေါ့အော်သူတို့ဟိုအမိတ်ဆုံးနော်သူတို့ဘက်ကမိုက်နေတဲ့အခြေအနေမျိုးကိုရောက်သွားတာပေါ့ပြည်သူတွေကအကုန်လုံးမုန်းတီးပြီးတော့တမတော်ပေါ်မှာစစ်စုရွှန်ရှာလာတယ်အဲသူတို့ကလည်းမိတ်တွင်းနေပြီးတော့တနေ့တနေ့ပို့ပြီးတော့လေးစေရင်နဲ့အဲဘိုင်းသားတွေသားတွေမှာရောဟောနော်ဟိုအစောကုန်ပေါ့နော်သူတို့ဟိုလောက်လာတာတွေ့တယ်
ဟုတ်ကဲ့အဲ့တော့ကျွန်တော်ဆက်ဆွေးနွေးရပါခင်ဗျာအဲ့တော့မဆွေးနွေးရင်ခုနဥပဒေပြောရမှာတိုင်းသားတွေရဲ့ EU ရေပေါ်မှာပြည်သူလူထုကသိယုံကြည်လာတယ်ဆိုတာအဲ့ဒါကောင်းမှန်ပါတယ်တစ်ချိန်တည်းမှာကျွန်တော်ပြန်စဉ်းစားတာကမြန်မာနိုင်ငံရဲ့အခု NUG ပေါ့ NUG ပေါ်မှာရောတိုင်းသားတွေကအမြင်ကြည်လင်ကြပြီလားလုံသွားဆိုတော့ပြန်ပြီးစဉ်းစားရဖြစ်မယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုတော့NUG မတိုင်ခင် NLD အစိုးရတစ်ထပ်တုန်းက NLD ပေါ်မှာအမြင်မကြည်တဲ့တိုင်းသားဒေသတချို့လည်းရှိခဲ့ပါတယ်ဆိုတော့အဲ့ဒီဘက်ကအမြင်ကိုလည်းပြောပါအောင်အဲ့တော့အဲတိုင်းသားတွေဘက်ကရော NUG NLD ကတချင်းကံပေါက်ဖွားလာတယ်လို့ပြောမယ် NUG ပေါ်မှာရောအမြင်ကြည်လင်ကြပြီလားယုံကြည်မှုအပြေအဝါနဲ့ပူပေါင်းခံရတဲ့အခြေအနေရှိပြီလားဆိုတော့ဥပဒေဘယ်လိုမြင်ပါလဲဆက်ပြောပါဦး
အခုအနေကတော့ဟိုစစ်ကောင်စီကတော့ပုံရံသူဖြစ်နေပါတော့အကုန်လုံးအတွက်ဒီစစ်အာဏာရှင်စနစ်အကြဆုံးခံတိုင်မှပဲအဲကျွန်တော်တို့အကုန်လုံးလွတ်မြောက်ကြမယ်ဆိုတော့အဲဘုံသဘောတူညီချက်ကတော့စာရွက်ပေါ်မှာမရှိပါဘူးနှလုံးသားပေါ်မှာတော့အကုန်လုံးအဲ့လိုရှိနေအဲ့လိုအချိန်ကာမျိုးဖြစ်တယ်ဒါကြောင့် energy လုတ်ခဲ့တဲ့အကိစ္စတွေကျွန်တော်တို့ကလောလောဆယ်ဟိုတချိန်ကခံခဲ့ရပြီမဲ့လောလောဆယ်တော့အဲ့ဒါတွေကိုနေထားရမယ့်သဘောရှိတယ်ပေါ့နောက်တစ်ချိန်မှများ energy ကအာဏာပြန်ရလာတဲ့အခါမှာအဲ့လိုဆက်မလုပ်ဖို့ပေါ့เนาะကျွန်တော်တို့ကလိုချင်တယ်ဘာလို့ဆိုတော့ energy ဒီလုတ်ခဲ့တဲ့ကိစ္စတွေတိုင်းသားဒေသတွေမှာအများကြီးရှိတယ်ဟိုဥပမာဆိုရင်တရားပြည်နယ်မှာဘိုးချုပ်ကျေးကို site သူ့ကိုလုတ်ခဲ့တဲ့ကိစ္စပြည်သူတွေနဲ့ပြဿနာတက်ခဲ့ရဲအဲပြီးတော့ဒီမွန်တီနယ်မှာအနော်တရားကိုဘိုးချုပ်ကတရားလူကြောင်းတဲ့အခါမှာအပြတ်နဲ့တက်ခဲ့တာရှိတယ်ရခိုင်မှာဆိုရင်အနော်ဟို NLD က65ဦးအနိုင်ရုံနဲ့ ANP ကအများစုအနိုင်ရတဲ့နော်ဒီလွှတ်တော်ဒီနယ်လွှတ်တော်မှာဝင်းရှုံနေရဘူး NLD ကပဲဆိုအချင်းဒီမိုကရေစီကိုခုမဆိုင်ပဲနဲ့ပေါ့နော်ပြောတော့ဒီမိုကရေစီပြောပြီးတော့လုတ်ခဲ့တဲ့အကိစ္စတွေရှိတယ်ပြီးတော့ရခိုင်ပြည်သူတွေတရားလုံးထောက်ခံထားတဲ့ ULAA ကိုအလားအကျန်းဖက်အဖွဲ့အစည်းအမြင့်ပြားရှေမှုရမယ်လေရင်တွေတိုက်ခိုင်းတာအဲ့လိုမျိုးတော့ကျွန်တော်တို့ဟိုမင်းနိုင်တဲ့ကိစ္စတွေကတော့ရှိပါတယ်ကျွန်တော်မေးထားရမယ်ချက်ချက်ပြီးတော့ဒီစစ်အာဏာရှင်စနစ်ကြဆုံးရတဲ့အတွက်ဥတည်ပြီးတော့ကျွန်တော်တို့တိုက်တဲ့နေရာမှာအကုန်လုံးဟာလာကျွန်တော်တို့ညင်ညွတ်ညွတ်နဲ့ပေါ့နော်ဥပပေါင်းတိုက်ပြီးမဲ့အဖြေရှာပြီးတော့တွားကြရင်တော့အကောင်းဆုံးပဲလို့ကျွန်တော်တို့ကတော့ပတ်ယူပါတယ်ဟုတ်ကဲ့
ဆိုတော့အခုပြောတဲ့အတိုင်းပြည်တွင်းအခြေအနေစောစောဥက္ကံကိုရင်းပြောရဲစီးပွားရေးနိုင်ငံရေးတရားဥပဒေစိုးမိုးရေးနောက်ကတိုင်းရင်းသားလူမျိုးသူတွေရဲ့သဘောထားအခြေအနေတွေသိတော့ဥယျာဉ်ထွန်းကအဲ့တော့ဒီလိုအခြေအနေမျိုးမှာစစ်တပ်ကသူတို့ဆိုတော့ဥယျာဉ်ထွန်းပြောသွားတဲ့လမ်းကြောင်းတိုင်းသူတို့ရေးကောက်ပွဲလို့ချက်မှတ်ထားတယ်ဆိုတော့ဘလောက်ဖြစ်နိုင်ရည်ရှိပါလဲဖြစ်တော့အတင်းဆိုးလို့နေတော့ဖြစ်မှာသူတို့နာဂစ်တုံကလည်းလွတ်သွားခဲ့တာပဲဒါပေမဲ့ credibility
ตรงที่ใครชื่อเนี่ยเล็กขนาดไหนเนี่ยยุคเก่าเว็บพิลานั่นไหมล่ะเราเรียกตรงเบลูมีมาแล้วเพียงเดียวเองจันโอ้ไม่จากหน้าดีแต่บิวเดมาเปียวตัวว่าเว้ยดียุคเก่าเว็บก็ตัวชื่อเด็กกูเล็กชื่อนี่เด็กยุคเก่าเว็บอุบลียาโซยินโดตัวว่าดีเมื่อสันดานเนี่ยดีบ่เนาะตรงเลยตรงอย่างตรงเดียมาเนี่ยตรงอันนี้สังอาลาวกูตัวว่าดีอันนั้นเปีย จิมบ้านเนี่ยจูดามเออรูปชิ้นไหนเดล่าสุดเลยขาจรอเนมีปิดูรูดูเนทายเนี่ยเนมีดีดีเอเรียยากาโรโอ้ดีดูแลบิดอยังยันเนี่ยเนาะเอซีซีเมเปิลอยากเนี่ยทาร์โรมาชีดาอารมณ์ตีอารมณ์ตีเดตัวเล็ดตีเดแต่เป็นแม่ตัวเย่อุบลีมากาโรดีเมื่อสันดานเนี่ยเต็นเนี่ยเรามาตรงนี้ยามจิมบ้านเนี่ยลูกเสียงตัวอะไรเนี่ยเดียว เปรียบเทียบบีดอจิมบ้านไหนเนี่ยเนียเวตัวจิมบ้าลุยอะไรอะไรกูน่ะอุจจาระพิอดลูบ่เนาะพี่เอาลงมาส่วนเนาะพี่เด็ดตัวที่ยุคเก่าเบื่อกันตีจาระกันจันรู้นัทเท่าเดเซนัทเท่าสังอานัทเท่าเดเซกูนัทเท่าเดเซตรงเลี้ยกูมายุคเก่าเบื่อเลี้ยกูมาเมล่าปีเดียดูเนื้อส่งพี่เลยไหมนับราคาที่ลงจมูกเลยส่วนใหญ่ที่เล่นส่วนเนี่ยบ่เนาะลาบีดอ ดีไม่เป็นใจเลยนี่ท่าสิ่งนี้เสนอขาเลยไม่ใช่สิ่งนี้เสนอขาเลยแต่ที่เดินแล้วเนี่ยไม่ใช่สิ่งจะมาสุดหรอกลงยงยี่นี่ท่าอย่าเนื้อส่งยุคเก่าเปลี่ยนไปไหมแล้วทั้งหลายเลยยั่งละบ่มาเลยกูน่ะรู้ป่าวเว้ยมูเนื้อเด็ดจะจอมลูกที่บีเรนปีป้ากับที่มาพิวขยามุคงได้ข้าชิมุมาหรอดีเนื้อส่งอันนี้ท่าเปลี่ยนไปไหมลูกจันทร์ต้องได้ป่ะเลยโอเค
ว่าตัวเองเนี่ยไอ้เราคุณน่ะเวียดนามจอร์แดนเซเทนนั่งงานตัวใหญ่ซีมาบิวมูที่ยุคเก่าเว็บออกมาเบลูซิลามาทินเลยที่อาเปียจุนอสเซียนะซีมาบิวมูรอมีนาซาดาซีมาโมฮูปูรอดูเรื่องอัตเป็นใหญ่แล้วไม่อาเซียนด้วยตบหัวดูหน้าเดล่าว่าตัวเองพูดว่าที่เขาไม่ทิมาริกิจ้าเราเบียร์เตยุอินเดียซาเรนนั่งงานด้วยสวัสดีทุกคนอาเปียมูในยุคเก่าเว็บวัดหัวร้าเบลูซิลานั่งมาทิมาอินเตอร์เนชั่นแนลบินิเอ็นเอชเนอร์
โอเคจนถึงนั่นหรอโอ้กูโอ้นั่นไงเนี่ยบ่เนาะทุกทีอุยอปะจนเราอเมริกาเราคาอยู่เองที่พวกซีเรียที่ยุคเก่าเบื่อกันโอ้เลขาในสยามสิบวันสยามอิเล็กชันสูบิโรด่าสบายเนี่ยวิบันต้องจัดทายสิบบาทส่วนใดเมื่อโอ้อาเซียนมาจ้าเราจันโอกาแต่มีอุ้มยังมาเลยส่วนอาเซียนก็ทุกตรงเนี่ยยูซากันเลย ยามานั่งงูตัวแบกจูนอร์มัลซีนอกจากนั้นพวกมันเช่นเดียวกันยังเอาตัวผู้สูงระเบียบเยอะไปเลยนอกจากนั้นไอ้นี่ทำมาจากเราอาเซียนนั่งงานนี่อารมณ์ชิลัยเลยก็ว่าโอ้ดิโมครีซีมากกว่าไปยังเส้นนี้เนี่ยตัวเรนนั่งงานชีเดตปาร์ตี้เส้นนี้เนี่ยตัวเรนนั่งงานเลยชีเดไอ้เราโอ้อาเซียนนั่งงานนี่เช่นยังจะอะไรมากะแต่อุยดิโมครีซีเอดิกรีโอนอกจากอุยลาบิโอเวบานาเรวารีมาลูกผู้ ถ้าก็ลุลุนี่ตัวตัวดาวลุพี่เนี่ยไอ้เราบ้านพี่มาอยู่เก่าเป็นลูกพี่เจ้าหน้าที่เนี่ยอาเซียนเราติดต่อพงเนี่ยเล็กขันตัวเลยไม่รู้อยู่สบายส่วนใดไม่เลยโออาเซียนเนี่ยมาเลยเอาสุริเกวนี่เราอากูเลชิเชมาพิมพ์ท่านนายวิบานี่เรนนั่งงานนี่เลชิบาร์เลยแต่ช่วงเอาผู้วางสวยมูเล่าเช่นนั่งงานนี่เลชิบาร์เลยครับเฮ้ยแล้วไอ้ยุคเก่าเว้ยว่ามาแต่งงานเรียนตัวเราว่าเป็นลูกพี่ลามเลยวิธันเซเลสุนีว่าเมียติกิจเอาแต่งงานเรีย
ทุกปาร์ตี้อาวุญญาณมาทุกอารมณ์มาพิจารณาพิจารณาแต่ในนั้นเรียกทุกครั้งอาเป็นมือว่าเราดีทางไหนมาวายันในมาเรียดียุคเก่าเป็นมาแล้วที่ยุคเก่าเป็นก็ฟรีแอนด์เฟียร์มาพิบูสราโรดูแลนี่เดียดีก็ใจขังที่เดอันนี้ปาร์ตี้ก็เลยดูว่ายาเสียมีเอาอะไรจะดูลูกกีตาร์เอฟบีโอเชื่อชอบเลชอบภาษาไปเอลูมาพิจารณาเอาเลย ลูกทารีเชิงคำยูคิดเดียวแต่นั่งเอาลงมาเลยไต้หวันที่นี่เรื่องเชิงคาเลพี่เดียวดีก็ดียุคเก่าเบื่อกูอันนี้ก็เลยมาปานนั่งมุสโรแล้วพี่ท้องซูอันนี้เนี่ยก็รออัตยิ่งคำปาดิมชิโอบ่เนาะบอกเลยสิโรยุคเก่าเบื่ออุบลีเอะตัวเราก็กันตั้งแต่เดือนมีนาเลยพี่เราก็ลามยูมายุคเก่าเบื่อกูสิมุนจาริกลามยูมาปาดิวันแต่ตอนนี้ยามารุตอนนี้ท้องยามมงวิชยามารุยูเนว่า อะไรแต่ว่าจะยังยามารู้สระตัวเราอันตรายสิเนื้อกระดาษออกมาเอลูปัดมีสิ่งเกี่ยวกับเนาะเอเนอร์เนี่ยมีการพิวเวอร์สิ่งเกี่ยวกับตัวที่เช่นนี้มาเอเนอร์ก็เลยมาพยายามมุ่งเสริมความมาที่
ဒီကိစ္စကတော့ပြီးခိုင်းဖြိုးကိုလုံးဝအနိုင်ပေးမဲ့အလားသူကအကွက်ရွှေထားတယ်အဲကြားဝဲပေါ့နော်ကြောတိုင်းသားဒေသတွေမှာတော့သူတို့နည်းနည်းရှော့ထားတယ်ပေါ့တိုင်းသားတွေကမှကြတော့ဟိုဒါလူရေပတ်စနာနဲ့ငါးနေရာပဲအဲ့လိုဟိုတစ်ဖက်ကသူတို့နဲ့ပြောင်းသူအစိုးရဖွင့်နိုင်တဲ့ပါတီကိုကြတော့သူတို့ကမပြိုင်နိုင်အောင်လုပ်ထားတယ်ဒါမဲ့သူ့ကိုရံပေးမဲ့တိုင်းသားပါတီလေးတွေပေါ့နော်အဲ့လိုမျ ဲမြင့်တဲ့ဖက်ရယ်မျိုးကိုလိုချင်နေရတဲ့ကာလမျိုးမှာအစ်စ်ကောင်စီကအဲ့လိုသူတို့ရဲ့နှလုံးသားကိုနှိုက်ကဒါတိုင်းသားတွေဟာပြည်ထောင်စုကခွဲထွက်မယ်မယုံကြည်ရဘူးဆိုတော့အခန့်စိတ်ကအငုံစိတ်ကချိနေတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသားတွေကလည်းသိတယ်အဲဒီစစ်ကောင်စီရဲ့အောက်မှာရေကောက်ပွဲဘလောက်လုပ်လို့သူတို့အနေနဲ့ဒါဖက်ရယ်ဆိုတဲ့ကိစ္စဟာဖြစ်မလာနိုင်ဘူးကွန်ဖက်ဒရေးဆိုတော့ထားပါတော့အဲ့လိုအရှင်မျိုးသိတဲ့အတွက်တိုင်းသားတွေကလည်းမထောက်ခံဘူးငကိုကလေးကလည်းတိုင်းသားတွေကလက်နက်ကန်တိုက်ပွဲဝင်နေကြတဲ့အရှင်မျိုးရှိတိုင်းသားတွေသားတွေမှလည်းတိုက်ပွဲတွေပြင်းထန်တယ်ကြတဲ့နားရီအနေနဲ့ပြောရရင်တော့ဒီရွေးကောက်ပွဲကိုစိတ်မဝင်စားဘူးဒီရွေးကောက်ပွဲကလည်းအပြေထွက်လာမှာမဟုတ်ဘူးစစ်ကောင်စီကလည်းထင်လိမ့်မယ်ဒီရွေးကောက်ပွဲဟာသူ့အတွက်ထွက်ပေါက်လို့ထင်လိမ့်မယ်ဒါပေမဲ့အဲ့ဒါလည်းမဟုတ်ဘူးဘာလို့ဆိုတော့သူကဒီလိုအာဏာကိုဆွဲမဲ့ပြီးတော့သူကဟိုနိုင်ငံရေးလောကထဲကမထွက်နိုင်လေလေသူ့အတွက်ဒါထွက်ပေါက်မရှိလေလေပဲပေါ့နော်သူရဲ့ကျိုးစီးပွားကိုကာကွယ်ဖို့အတွက်သူကရွေးကောက်ပွဲလုပ်တယ်ဒီရွေးကောက်ပွဲနဲ့သူထွက်လာရှိမယ်လို့ထင်တယ်ဒါပေမဲ့နိုင်ငံရေးကတော့ဖွဲ့စည်းပုံရဆိုရင်60 6စလုံးပေါ့နော်အဲ့ဒီကတမန်တော်ကဥဆောင်ခန်းကနာပါဝင်ရမှာဆိုတော့အသေးစုပ်ကင်ထားတယ်အဲ့ဒါနဲ့ပဲသူကနိုင်ငံရေးတွေကမထွက်ပေးနဲ့အဲတကယ်နိုင်ငံရဲ့သူ့ရဲ့အဓိကတာဝန်ဖြစ်တဲ့တိုင်းပြည်ရဲ့ကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုသူမလုပ်နိုင်ဘူးအခုဆိုတနိုင်ငံလုံးကမလုပ်နိုင်ဘူးအဲ့လိုရှင်တို့ရောက်သွားတဲ့အတွက်အဲဒီတိုက်ပွဲကတော့ဆက်ဖြစ်နေတယ်တိုင်းသားတွေကလည်းလုံးဝထောက်ခံမှာမဟုတ်ဘူးလို့ကျွန်တော်ပြောချင်တယ်စစ်ကောင်စီတွေတာဟာထွက်ပေါက်မဟုတ်ဘူးသူ့ဟာသူအသေးပိတ်ထားတဲ့တဝကူနိုင်ငံရေးစီရပဲဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာဟုတ်ကဲ့
အာနာသိင်းပြီးတိုင်းပြည်ကျမနှစ်နှစ်တာကိုဥကျော်စံသားရဲ့မြမကြီးသုံးသက်ချက်မှာဖြစ်ပြခဲ့တာပါဒီတိုင်းပြည်ကံကျမနှစ်နှစ်တာဆွေးနွေးကံဒုတိယပိုင်းကိုတော့နောက်ပတ်မှာဆက်တင်ပြဖို့ရှိပါတယ်အခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA ရဲ့ဗိုလ်ရညထိတ်တဲရသတင်းအကျဉ်းချက်ကိုဦးတမောင်တန်တလှည့်ပြောပြပေးပါဦးခင်ဗျာ
နောက်ထပ်23ခုနှစ်ငញ្ញာရေးနိုဘယ်ဆုအတွက်စကားတင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအမြင့်ဆုံး၅ခုကိုတရားလွတ်လပ်တဲ့သုတေသအဖွဲ့တစ်ခုဖြစ်တဲ့ PRI ကဒီကနေ့ထုတ်ပြန်ရမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမှကြီးဦးကျော်မိုးထွန်းနဲ့အမျိုးသားညီညွတ်ရေးအကြံပေးကောင်စီ NUCC တို့ပူးတွဲပါဝင်နေတာကိုတွေ့ရပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူလိုက်တာကိုတမ်းမှကြီးဦးကျော်မိုးထွန်းကရှုတ်ချကန့်ကွက်ခဲ့ပြီးအနာသိစိအုပ်စုကိုနိုင်ငံတကာကထောက်ခံမှုမပေးဖို့အခုချိန်ထိစီယုံပြောဆိုနေခဲ့သူဖြစ်ကြောင်းအနာသိပြီးတဲ့အချိန်ကစလို့တမန်ကြီးဦးကျော်မိုးထွန်းဟာ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကိုကိုယ်စားပြုပြီးကုလသမဂ္ဂမှာမြမအရေးကိုဆက်လက်ဆောင်ရွက်ပေးနေကြောင်းတမန်ကြီးဟာနိုင်ငံတကာကမြမပြည်သူတွေရဲ့အတန်ကိုကြားသိနိုင်အောင်ဆောင်ရွက်ပေးနေသူဖြစ်ကြောင်းသူ့ကိုဘာကြောင့်အခုလိုစကားတည်းရွေးချယ်ရတယ်ဆိုတဲ့အခြေခံအကြောင်းရင်းနဲ့ပတ်လို့ PRI ကိုအဖွဲ့ကဒီကနေ့ February 1ရက်နေ့မှာထုတ်ပြန်ချက်ကြေညာချက်မှာဖော်ပြထားပါတယ်။အနာသိမ့်နှစ်နှစ်ပြည့်ဒီနေ့မြန်မာနိုင်ငံတလွားမှာလမ်းတွေရှင်းဆိုင်တွေပိတ်ပြီးအတန်တိတ်တပိတ်ကိုဒီမိုကရေစီလှုပ်ရှားထောက်ခံကြတဲ့ပြည်သူတွေကဆင်နွှဲလိုက်ကြပါတယ်။ဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်တွေရဲ့ခေါ်တံတိုင်းပြည်သူတွေကသူတို့ရဲ့ဆရာကိုထုတ်ဖော်လိုက်ကြတာပါ
။ကျေးဇူးပါဦးတမောင်သားခင်ဗျာ။အခုလိုဗရုညအတွက်သတင်းအစီအစဉ်နဲ့သတင်းပေးပို့ချက်တွေအပတ်စဉ်ကဏ္ဍတွေအားလုံးကတော့ဒီမှာပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လေးရေးမှုကတော့မတ်ဆူမမာစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဆစ်ဒရက်ဖရန်ကလင်နဲ့ PJ အီလီယော့တ်ဖြစ်ပါတယ်။ဒီညရဲ့အစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOE ကိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးကျေးဇူးတင်ပါတယ်။သောတာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနိုင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.